Welcome to the Voice of America in Burmese.
Mingla nya jam ma toda shin mya khmya VOA Myanmar bai season 2014 kun ne July la 29 ya tanin ni ni nya bai season ne go American Pi Taung Su Washington myo daw ga ni dai yai thol lwin ni ba bi line do meter 24 25 32 ne line lat meter 190 ro ga ni phan yu na sin nai ba de တော်ဒါရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပ
ါကျွန်မအေးတနာကြပါရှင်အရှိန်အလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ဒေသစံတော်ချိန်နေ့လည်းနှစ်နာရီကစပြီးတော့24နာရီကြာထပ်ပြီးတော့အပြစ်ခတ်ရက်ဆဲဖို့သဘောတူမယ်လို့ဟားမစစ်သွေးကြွားတို့ကပြောပြီးတော့အစ္စရေးဘက်ကတော့ဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူးယူကရိန်းနိုင်ငံအရှိန်ချမ်းမှာမလေးရှားလေကြောင်းရဲ့လေရင်ပြတ်ကျတဲ့နေရာကိုတွားရောက်ဖို့စီစဉ်ထားတဲ့ဩစတြေးလျနဲ့ဒက်ရှ်ရဲရာရှိတွေသူရဲ့အစီအစဉ်ကိုတိုက်ပွဲတွေကြောင့်ရွှေ့ဆိုင်းထားလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာကြားရပါမယ်ကိုငိမ့်ညံ့ရင
်ဟုတ်ကဲ့ပါသတင်းတွေချိန်ညာပြီးမှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ခီးစဉ်အပြီးမှာမြန်မာနိုင်ငံမှာဘလို့အပြောင်းလဲတွေလှုပ်ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့
အခုဒီပုံကျကမမားဘူးလို့ကျွန်တော်လည်းထင်တယ်ပဲဘာလို့လဲဆိုတော့ဒီအခြေအနေအခုဖြစ်နေတဲ့အရာရာကဟုတ်ပါဗျာ။နောက်ကြောင်မလဲတော့မှရှေ့တိုးလာတော့မတွေ့ရှေ့တိုးလာတာလည်းမရှိသေးဘူးလေ
။ NLD လွတ်တော်အမတ်ဦးဝင်းမြင့်ပြောသွားတာပါ။နောက်ပြီးဒီမိုကရေစီရေးရာဆွေးနွေးခန်းမှာပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကိုမေးမြန်းထားတာနားဆင်ရမှာပါ။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ။
အရှိအလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ဒေသဆန်တော်ချိန်နေ့လည်း2နာရီကစပြီးတော့24နာရီကြာထပ်ပြီးတော့အပြစ်ခတ်ရက်စဲထားဖို့သဘောတူမယ်လို့ဟားမတ်စစ်သွေးကြွားတွေကပြောပါရယ်။အစ္စရေးဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့အကြောင်းမပြန်သေးပါဘူး။ပါလက်စတိုင်းဘက်ကနေပြီးတော့ဒုံးကျည်တွေပြစ်ခတ်ခဲ့တာကြောင့်အစ္စရေးတို့ဘက်ကလည်းတိုက်ခိုက်မှုတွေပြန်လှုပ်ဆောင်လိုက်ပြီးတော့မကြာခင်မှာပဲဟားမတ်ကဒီလိုမျိုးနောက်ထပ်အပြစ်ရက်ဖို့ကြေညာချက်ထုတ်ပြန်သွားတာပါ။တိုက်ခိုက်မှုတွေရပ်ထားဖို့သဘောတူထားခဲ့တဲ့အချိန်မပြီးဆုံးခင်မှာပဲဂါဇာကအစ်သွေးကြွားတွေကအစ္စရေးနယ်မြေတွေကိုဒုံးကျည်တွေဖိပစ်နေခဲ့တာပါဂါဇာမှာနေထိုင်ကြတဲ့ဒေသခံတွေအတွက်အပြစ်ရပ်ထားဖို့သဘောတူထားတဲ့ကာလအတွင်းမှာလည်းဟားမတ်ကဒုံးကျည်တွေဆက်ပြီးတော့ပစ်နေတာကြောင့်အစ္စရေးတပ်ဖွဲ့တွေအနေနဲ့ဝေဟင်ရေပြင်နဲ့မြေပြင်စစ်ဆင်ရေးတွေဆက်ပြီးတော့လုပ်သွားမယ်လို့အစ္စရေးစစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပဲပြောသွားခဲ့ပါတယ်ဒီလိုပြစ်ခတ်မှုတွေပြန်စတင်ချိန်ကစလို့လူ3ဦးသေဆုံးခဲ့ရပြီလို့ပါလက်စတိုင်းတို့ကဆိုပါတယ်။စနေနေ့ကတော့မူလက12နာရီအပြည့်ရက်သဘောတူထားတာကိုတနင်္ဂနွေနေ့ညသကောင်ထိ24နာရီထပ်တိုးပေးမယ်လို့အစ္စရေးတို့ကသဘောတူခဲ့တာပါ။ဒါမဲ့လည်းတက်တန်းတို့ကာလအတွင်းမှာဟားမတ်ကဒုံးကျည်နယ်ပြစ်လာခဲ့ရင်တုံ့ပြန်မှာဖြစ်တဲ့အစ္စရေးနိုင်ငံတွေကိုလက်နက်တွေတိုက်ခိုက်ရေးသမားတွေခုံးဝင်နေဥမင်လှိုင်ကောင်းတွေကိုဆက်ပြီးတော့ရှာဖွေဖျက်ဆီးပြစ်မှာဖြစ်တယ်လို့အစ္စရေးတို့ကပြောပါတယ်။ဟားမတ်ကလည်းအပြစ်ရဲ့တက်တန်းတိုးတာကိုပယ်ချပြီးတော့အစ္စရေးတပ်တွေဂါဇာကနေအရင်ရုတ်သိမ်းရမယ်လို့ဆိုထားတာပါသူတို့နှစ်ဖက်ကြားပြည်ပခါကြောင့်ကလေးအများပြားပါဝင်လူပေါင်း1000ကျော်တေဆုံးခဲ့ရပြီးအများစုကအရက်သားတွေဖြစ်တယ်လို့ပါလက်စတိုင်းတို့ကဆိုပါတယ်အစ္စရေးဘက်ကတော့စစ်သား43ဦးနဲ့အရက်သား2ဦးတေဆုံးခဲ့ရပြီလို့ပြောပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်လာတာကြောင့်အဲ့ဒီဒေသမှာအပြစ်ကြခံခဲ့ရတဲ့မလေးရှားလေယာဉ်အပိုင်းအစားနဲ့လူအယုတ်အလောင်းရှာဖွေစုံစမ်းစစ်ဆေးရေးလုပ်ကြမဲ့ဩစတြေးလျနဲ့နယ်သာလန်နိုင်ငံရဲတပ်ဖွဲ့ဝင်တွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုဒီကနေ့မှရွှေ့ဆိုင်းလိုက်ပါတယ်လူအလုံး298ဦးစီးနင်းလာတဲ့ MH17 မလေးရှားလေယာဉ်ဟာလွန်ခဲ့တဲ့10ရက်လောက်ကအမ်စတာဒန်မြို့ကနေကွာလာလမ်ပူမြို့ကိုပြန်တမ်းဖို့ထွက်ခွာလာချိန်ရုရှားလူလာတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံဒေါနက်စ်ဒေသမှာအပြစ်ချခံလာရတာဖြစ်ပါတယ်။ဒီတော့တွင်နယ်သာလန်နဲ့ဩစတြေးလျနိုင်ငံကရဲတပ်ဖွဲ့တွေဝင်နေဟာကြံရစ်တဲ့ရုပ်အလောင်းရှာဖွေရေးအတွက်ယူကရိန်းကိုရောက်နေပြီးမလေးရှားနိုင်ငံကလည်းသူတို့ရဲ့ရဲတပ်ဖွဲ့ဝင်ဒါဇင်ပေါင်းများစွာကိုဆေးလွတ်သွားမယ်လို့ဒီကနေ့ကြေညာပါတယ်။လေရင်ပြတ်ကျတဲ့နေရာကိုနိုင်ငံတကာစစ်ဆေးသူတွေဝင်လာမယ်ဆိုရင်လုံခြုံမှုရှိစေရမယ်ဆိုပြီးယူကရိန်းခွတ်ထွက်ရေးတဘုံကောင်းဆောင်အလက်ဇန်ဒါဘိုရိုဒိုက်ကပြောပါရခင်ဗျာ
လေပြားနိုင်ငံအရှေ့ပိုင်းကဘန်ဂါဇီမြို့မှာစနေနေ့တနင်္ဂနွေတွေကအစိုးရတပ်ဖွဲ့တွေနဲ့လက်နက်ကိုင်အစ္စလာမ်စစ်သွေးကြွတွေအကြားမှာတိုက်ပွဲတွေဖြစ်ပွားပြီးတော့လူ38ဦးမကအသေဆုံးသွားပါတယ်ထရီပိုလီမြို့တော်မှာလည်းမတည့်ကြတဲ့ပြည်သူစစ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့လေစိမ့်နားကနေအိမ်တအိမ် ဒုံးကြီးထိမှန်ပြီးတော့အီဂျစ်နယ်ဘွား23ဦးသေဆုံးရတယ်လို့အီဂျစ်အစိုးရသတင်းဌာနကပြောပါတယ်။လေပြားကောင်းဆောင်မိုမာဂဒါဖီယာရုကဖြုတ်ချခံခဲ့ရတဲ့2011ခုနှစ်စစ်ပွဲကလေးကဆလို့အခုဆိုရင်အကြမ်းဖက်တိုက်ခိုက်မှုတွေအစိုးဆုံးအခြေအနေကိုရောက်ရှိနေတာပါ။အမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကသူတို့ရဲ့တန်ဝင်နှန်းတွေကိုလစ်ဗျားနိုင်ငံကနေရွှေ့ပြောင်းခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာန၊ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနနဲ့တနတဟာရရုံးတို့ကလည်းသူတို့နိုင်ငံသားတွေလစ်ဗျားနိုင်ငံကနေချက်ချင်းထွက်ခွာကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။လိုင်ဗီးရီးယားကအီဘိုလာဗိုင်းရပ်စ်ပိုးဆွဲကပ်နေသူလူနာတွေကိုကုသပေးနေတဲ့အမေရိကန်ဆရာဝန်ဒေါက်တာကန့်ဘရန်တလေးစီမှာအီဘိုလာဗိုင်းရပ်စ်ပိုးကိုစမ်းသပ်တွေ့ရှိခဲ့ပါတယ်။ဒေါက်တာဘရန်တလေးဟာအမေရိကန်အခြေစိုက်ဆမ်မာဒရီယန်ပတ်စ်ကူညီကေဇေးရေးအဖွဲ့အတွက်အလုပ်လုပ်နေသူဖြစ်ပြီးသူ့ကိုအခုတော့မိုရိုဒီယာဆေးရုံမှာကုသနေရပါတယ်။ဆီလာရီယွန်နိုင်ငံမှာတော့အီဘိုလာဗိုင်းရပ်စ်ပိုးဆွဲကပ်နေသူလူနာတဦးကိုဆေးရုံကနေဆင်းခိုင်းလိုက်ပြီးတဲ့နောက်သူ့မိသားစုကနိုင်ငံတကာလိုက်လံကုသဖို့ကြိုးစားခဲ့ပြီးတိုင်းရင်းဆေးပညာနဲ့ကုသနေချိန်မှာပဲလူနာဟာတည်ဆုံသွားခဲ့ရတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဆီလာရင်ယွန်းကကျန်းမာရေးဝန်ထမ်းတွေဟာအီဘိုလာဗိုင်းရပ်စ်ပိုးရှိတဲ့လူနာတွေကိုထိတွေ့ဖို့ကြောင်းရွံထိတ်လန့်နေပြီးလူနာတွေဟာရိုးရာဆေးတွေကိုသာပိုးပြီးအားကိုးနေရပါတယ်။ကူးစက်မှုအမြင့်မားဆုံးအီဘိုလာဗိုင်းရပ်စ်ပိုးကြောင့်ရောဂါပိုးစားတင်တွေ့ရှိခဲ့တဲ့ဒီနှစ်ပိုင်းကစလို့အခုချိန်ထိအာဖရိက၄နိုင်ငံမှာလူနာပေါင်း682ဦးတည်ဆုံခဲ့ရပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ကနေဒေသတွင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံကမွတ်စလင်ဒုက္ခသည်ထောင်ပေါင်းများစွာနေထိုင်တဲ့စခန်းတွေဟာအခြေအနေအရန်ဆိုးရဲလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွေကပြောလိုက်ပါတယ်။မြန်မာနိုင်ငံကို10ရက်ကြာလာရောက်ခဲ့တဲ့သူရဲ့ခီးစဉ်အဆုံးမှာမစ်ရန်ဟီလီကရန်ကုန်မှာစနေနေ့ကသတင်းတောက်တွေကိုအခုလိုမျိုးပြောသွားခဲ့တာပါ။ဒုက္ခသည်စခန်းတွေကမွတ်စလင်အများပြားဟာအခြေခံကြတဲ့ဝန်ဆောင်မှုတွေတောင်မရကြဘူးလို့လည်းသူကဆိုပါတယ်။အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုနဲ့ကူးစက်ရောဂါတားဆီးနိုင်မှုဆေးကုသမှုတောင်မရှိတဲ့အတွက်လူတွေတည်ကြည်ကြရတယ်ဆိုတော့စိတ်မကောင်းစရာသတင်းတွေပဲကြားခဲ့ရတယ်လို့မစ်လီကပြောပါရယ်မြန်မာနိုင်ငံကမွတ်စလင်တွေဟာစားရိတ်ခါပညာရေးနေထိုင်အခြေချမှုအပါအဝင်ကိစ္စရပ်တွေမှာခွဲခြားဆက်ဆံမှုတွေနဲ့ကြုံနေရဆဲပဲလို့လည်းလူ့အခွင့်အရေးအထူးကိုယ်စားလှယ်ကဆိုပါရယ်မြန်မာနိုင်ငံမှာတလောကလူ့အခွင့်အရေးတိုးတက်မှုတွေနိုင်ငံရေးလွတ်လပ်ခွင့်တွေဖြစ်ပေါ်ခဲ့ပေမဲ့အခုနောက်ပြန်ဆုတ်နေပြီလို့လည်းသူကသတိပေးသွားတာပါတကယ်လို့သာပြန်ပြီးတော့အစီအစဉ်မှုတွေမလုပ်ဘူးဆိုရင်တော့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သည့်အဖွဲ့ဝင်တနိုင်ငံဖြစ်ဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းနေမှုတွေကိုတွားပြီးတော့ထိခိုက်လိမ့်မယ်လို့သူကပြောပါရယ်မြန်မာနိုင်ငံမှာလူများစုဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူနည်းစုကြားမှာအကြမ်းဖက်မှုတွေတခါတရံဖြစ်ပွားတတ်ပြီးတော့မွတ်စလင်တသိန်းခွဲနီးပါးအိုးအိမ်ပြတ်ပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်ရှင်
တောင်မြောက်ကိုရီးယားနှစ်နိုင်ငံယာယီစစ်ပင်ငင်းကြီးလက်မှတ်ထိုးခဲ့ကြတဲ့62နှစ်ပြည့်အခမ်းအနားတွေကိုနှစ်နိုင်ငံစစ်မြေဆုံဖြစ်တဲ့ပါမွန်ကျွန်းမှာဒီကနေ့အချင်းယုံကျင်းပခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံဘက်ကတော့ဒီနေ့ကိုအဖနိုင်ငံတော်လွတ်မြောက်ရေးစစ်ပွဲရဲ့အောင်ပွဲနေ့လို့သတ်မှတ်ခေါ်ဝေါ်ပြီးအခုခါအသက်80 80လောက်ရှိနေပြီဖြစ်တဲ့စစ်ပြန်တွေဂုံပြုစုတစိတ်တွေရင်မာထိုးရင်စစ်ဝန်ဆောင်ကြီးနဲ့နိုင်ငံတော်ကျင်းပခဲ့ပေမဲ့စစ်ကြီးလမ်းလျှောက်တဲ့အခမ်းအနားမျိုးတော့မလုပ်ခဲ့ကြပါဘူးတောင်ကိုရီးယားဝန်ကြီးချုပ်ချွန်ဟောင်းဝန်ကစစ်ပြန်စစ်မှုရန်ဟောင်းတွေကိုမိကွန်းပြောကြရမှာမြောက်ကိုရီးယားနိုင်ငံရဲ့စီးရေးချင်းချောက်မှုတွေရှိနေစေဖြစ်ပေမဲ့ကိုရီးယားကျွန်းဆွယ်မှာနောက်ထပ်စစ်ပွဲကြီးတွေဖြစ်မလာဖို့ရှောင်သွားမယ်လို့ဆိုပါတယ်တောင်မြောက်ကိုရီးယားနှစ်နိုင်ငံစစ်ပွဲကို1953ခုနှစ်မှာအဆုံးသတ်ပြီးယာယီစစ်ပြေငြင်းရေးစာချုပ်လက်မှတ်ရေးထိုးခဲ့ပေမဲ့စစ်ပွဲလုံးဝရပ်သွားတာတော့မဟုတ်သေးပါဘူး။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာအရှိတ်ပင်လယ်ပြင်တဲကိုသူ့ရဲ့ခုနှစ်ကြိမ်မြောက်ဒုံးကျည်စမ်းသပ်ပြစ်လွှတ်မှုကိုမနေ့ကပြုလုပ်ခဲ့ပါတယ်။
အိန္ဒိယနိုင်ငံကနီပေါ်နိုင်ငံအတွက်လိုအပ်တဲ့လျှက်စစ်တာပို့ပေးဖို့နှစ်နိုင်ငံသဘောတူလိုက်ကြတယ်လို့နီပေါ်ကို၃ရက်ကြာတရားဝင်ခီးစဉ်ဖြစ်နေသွားရောက်တဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကသူ့ရဲ့ခီးစဉ်အဆုံးဒီကနေ့မှပဲပြောသွားခဲ့ပါတယ်။နီပေါ်နိုင်ငံမှာမော်ဝါရီကွန်မြူနစ်သဘုံတွေရဲ့ပုံကန့်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စွန့်ရင်ဆက်ယုံတွေဆောက်လုပ်ဖို့ခက်ခဲနေရတာဖြစ်ပြီးတော့အခုတော့အိန္ဒိယကနေပြီးတော့လျှက်စစ်ရောင်းချဖို့သဘောတူညီမှုအပါအဝင်သဘောတူညီမှုပေါင်း26ခုကိုရရှိခဲ့ပြီးဖြစ်ပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမဲအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကချင်းညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲနားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဲ့မစ္စယန်ဟီလီရဲ့ဆေးရတာမြန်မာပြည်ခီးစဉ်ပြီးမှမြန်မာနိုင်ငံရဲ့နောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာတွေတွေ့နေရတယ်လို့ပြောခဲ့တာပါမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေရောလွှတ်တော်တွေကဆောင်ရွက်ချက်တွေမှာပါလက်ရှိဖြစ်ထွန်းမှုတွေကိုကြည့်ရင်လူ့အခွင့်အရေးအထူးကိုယ်စားလှယ်အမှတ်ချက်ဟာညှင်းချက်ထုတ်စရာမရှိပါဘူးလို့မြန်မာနိုင်ငံရဲ့အတိုင်းအဝန်ကလည်းပြောဆိုကြပါတယ်နောက်အခုကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့အနေနဲ့မြန်မာလူ့အခွင့်အရေးအတွက်ဆောင်ရွက်နိုင်မယ့်အလားအလာဘယ်လိုရှိနေပါသလဲဆိုတာမဲ့တင်ကြီးထိုက်ကစူးစိတင်ပြပေးထားပါတယ
်မြန်မာဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့မစ်ယဟီလီကသူမရဲ့ဆက်ရက်တာမြန်မာခီးစဉ်အပြီးတွေ့ရှိခဲ့ရမှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောဆိုတာမှာတော့မြန်မာနိုင်ငံရဲ့အခြေအနေနောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာတွေ့နေရတယ်ဆိုပြီးတော့ပြောဆိုလိုက်တာပါတက်တန်းနုနယ်လာသေးတဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကလည်းနောက်ကျောင်းပြန်လှည့်ခြင်းနဲ့အနေထားပါလို့ရခိုင်အမျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအေးမောင်ကဆိုပါတယ
်လုံးလုံးစေကတော့အဲ့ဒီသဘောတော့သူတို့ဒီမိုကရေစီရဲ့နောက်ကျောင်းပြန်တဲ့သဘောတော့တွေ့ပါတယ်နိုင်ငံတို့တစ်ခုလုံးနောက်ကျောင်းပြန်မဲ့သဘောကတော့ကျွန်တော်တို့အရေးအယံလေးတော့မတွေ့ဘူးဗျဒါပေမဲ့လို့တခုတော့ရှိတော့ပေါ့နော်လက်ရှိအစိုးရရဲ့ဆောင်ရွက်မှုတို့များများကတော့ဖြင့်သူတို့နော်2017ဖြစ်လာစပုံကရန်နဲ့တို့နည်းနည်းကွာလာတာပေါ့အဲဆွတ်တူပိုင်းကိုပြန်ကြည့်ရင်လည်းအစိုးရရဲ့နော်ဆောင်ရွက်မှုတွေပုံမှာဟိုထောက်ပြတာတို့နော်ဝေဖန်တာတို့အာလာမယ့်2015ရွေးကောက်ပွဲကိုတုံးတစ်ခုချိခိုက်လေမလားဆိုတဲ့သဘောနဲ့အစိုးရကိုဖေးမတဲ့သဘောတွေတွေ့လာရတော့ပေါ့
အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနယ်ဒီလွှတ်တော်မှဥဝင်မြင့်ကတော့လွှတ်တော်တွင်မှလည်းအခြေခံဥပဒေနဲ့မကိုက်ညီတဲ့မဲချိုးချကိုစားပြုစနစ်ပြည်စနစ်ကိုတင်သွင်းလာတာနောက်အတီးပြုတ်နိုင်ဖို့ကြိုးပမ်းလာကြတာတွေကိုကြည့်ရင်လူခွင့်ရဲ့အထူးကိုယ်စားလှယ်ပြောဆိုတဲ့မြန်မာနိုင်ငံရေးနောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာရှိနေတယ်ဆိုတဲ့အပေါ်မှာသူ့အနေနဲ့ညင်းစရာမရှိပါဘူးလို့ပြောပါတယ
်။အခုသုံးချက်ချက်ကမမှားဘူးလို့ကျွန်တော်လည်းထင်တယ်ပဲ။ဒါဆိုလည်းဆိုတော့ဒီအခြေအနေအခုဖြစ်နေတဲ့အရာရာကဟိုပေါ့ဗျာနောက်ကျောင်းမလှည့်တော့မှရှေ့တိုးလာတော့မတွေ့ရှေ့တိုးလာတာလည်းမရှိသေးဘူးလေ။ဒါဟိုနိုင်ငံရေးချင်းချင်းမြင်ရတာဟိုရှေ့ကိုတိုးတက်လာတဲ့အလားတော့မတွေ့တော့မရှိဘူး။ဒီတရားမရှိသေးတဲ့အခါကျတော့ဒါလည်းပြောလို့မရဘူးပေါ့နောက်တစ်ခုကအခုဒီ PR စနစ်ကျင့်သုံးမယ်ဆိုလို့ရှိရင်အဲ့ဒီဟာဒါဖြစ်နေတဲ့အနေအထားတွေရှိတာပေါ့ဟိုမာဗန်အနေရတဲ့ပါတီကြီးတစ်ခုက50ရာခိုင်နှုန်းထားဗျာ
ဟုတ်လား
50ရာခိုင်နှုန်းဆိုလို့ရှိရင်165ရောက်ရမယ်ဟုတ်လား
ဟုတ်ကဲ့
330မှာရာခိုင်နှုန်းနဲ့တွက်ချင်း165ရောက်ရမယ်အဲဒုတိယရတဲ့ပါတီကကဲအပြတ်အသတ်20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းမဲ့ထား
99
ရောက်ရမယ်အဲ့တော့တတိယအင်အားစုကတတိယအင်အားစုကဒီပြည်သူမဲမပေးနိုင်တဲ့25ရန်လုံးအင်အားစုက130ဆိုတော့ဘယ်သူကမေဂျော်ရီဘုတ်ဖြစ်သွားမလဲအာခုနကတော့အခြေအနေရကိုကြည့်ရင်တော့သူပြောတာလည်းမမားနိုင်ဘူးထင်တယ်ဆိုတာဒါကြောင့်ပြောတာပေါ့
မြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်တဲ့မစ်ယန်ဟီလီကတော့စာနာပြပွဲတွေကိုအစိုးရကနှိမ်နင်းနေတာတွေသတင်းမီဒီယာဖိနှိပ်မှုတွေနောက်စီးရဲလူမှုရေးပြည်ပခတွေကြောင့်ဒုက္ခသည်စခန်းတွေမှာနှစ်တွေနဲ့ချီပြီးခိုးလုံနေကြရသူတွေအရေးကိုလည်းထောက်ပြပြောဆိုခဲ့သလိုလာမယ့်2015ရွေးကောက်ပွဲကိုအများလက်ခံနိုင်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရေးလည်းတိုက်တွန်းခဲ့တာပါဒါအပြင်ကုလလူခွင့်ရဲ့အထူးကိုယ်စားလှယ်တဲ့မစ်ယန်ဟီလီကရခိုင်ပြည်နယ်တွင်းကလူမျိုးရေးပဋိပက္ခတွေကြောင့်နှစ်ဖက်လူမှုအတိုင်းအဝန်အတွင်းမှာအတော်လေးအတိဒုက္ခရောက်နေကြရတယ်ဆိုတဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့လဲဒေါက်တာအေးမောင်ရဲ့တုံ့ပြန်ချက်ကတော့
ဖြစ်စဉ်ပေါ်မှာဘလို့ဖြည့်ရှင်းမလဲဆိုတဲ့အဖြေတစ်ခုကိုရမှန်အောင်ရှာပေးနိုင်မှပဲနော်လာရကြိုးနှက်မယ်လို့ထင်ပါတယ် ကြည့်သွားတာမြင်သွားတာလေးလောက်နဲ့နော်ဒီလိုဒုက္ခခံစားနေရပါတယ်ဆိုတာလေးကိုဖို့ညွှန်းညွှန်းလောက်နဲ့ဒီပြဿနာမပြီးနိုင်ပါဘူ
းကုလလူခွင့်ရဲ့အထူးကိုယ်စားလှယ်တဲ့မစ်ယန်ဟီလီဟာဆိုရင်တောင်ကိုရီးယားနိုင်ငံသူအာရှတိုင်းသားတဦးလည်းဖြစ်တာမို့မြန်မာလူခွင့်ရဲ့အခြေအနေတွေကိုအာရှရဲ့တန်မိုးထားမှုစံနှုန်းအနေနဲ့ချင့်ကပ်ဖြည့်ရှင်းမယ်ဆိုရင်တော့ဖြည့်ရှင်းချက်တစ်ခုရလာနိုင်ပါတယ်လို့လည်းရခိုင်မျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ်ရှင်
မတ်သိငီခိုက်တင်ပြသွားတာပါအခုဆက်လက်နားဆင်ရမှာကတော့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဖမ်းဆီးခံရတာအပြစ်ပေးအရေးယူခံရတာကန့်သက်ချုပ်ချယ်မှုတွေပိုများလာနေတဲ့သတင်းဒါတွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာမဟုတ်ပဲမီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအသက်ပညာဆိုင်ရာပြဿနာတွေများလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကပြောသွားပါတယ်မြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်ပြီး VOA Studio မှာဦးရဲထွတ်ကဦးကျော်စံတာကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ဒီတစ်ပတ်ဒီမိုကရေစီရေးရာဆွေးနွေးပွဲအစီအစဉ်မှာနားဆင်နိုင်ပါတယ
်ဦးရဲထွတ်အထူးကျေးဇူးတင်ပါတယ် VOA ကိုဒီအချိန်ဟာမြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လူပြောသူပြောသိများနေတဲ့အချိန်ပါမြန်မာမီဒီယာလောကအတွက်အင်မတန်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်မီဒီယာနဲ့အထူးတွေ့ဆုံးအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုမေးမြန်းခွင့်ရတာဟာကျွန်တော်တို့အခွင့်အရေးလိုယူဆပါတယ်ဆိုတော့ပထမဦးဆုံးကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်လောက်ကမီဒီယာလွတ်လပ်ခွင့်ဟာအတော်လေးကောင်းတယ်ဆိုပြီးတော့တကွာလုံးကပဲလက်ခုပ်အော်ဘာတီးပြီးတော့ကျူးဆွေခဲ့ရတယ်အခုနောက်ပိုင်းမှာကြတော့အဲ့ဒီလွတ်လပ်ခွင့်အချိန်ဟာညော့နေလာတယ်ကြာဆင်းလာတယ်ဆိုတော့ဝေဖန်လာကြပါတယ်အဲ့တော့ဘယ်လိုတုံ့ပြန်ပြီးပြောချင်တာပထမဆုံး
နောက်ဆုံးကျွန်တော်ပြောချင်တဲ့ချက်ကတော့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတယ်ရုပ်ကြော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးငင်းဆိုပါတယ်။ဘာပြဿနာဖြစ်လာဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအသက်ပညာဆိုင်ရာပြဿနာတွေပိုများလာတယ်လို့ပဲကျွန်တော်ပြောရမှာပဲ
။ဒါပေမဲ့တလောတုန်းကကမ္ဘာမှာမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်ရတာနေစည်းမထားသတင်းစာဆရာများအဖွဲ့ရဲ့စီရင်အရာကြည့်မယ်ဆိုရင်2013မှာမြန်မာနိုင်ငံဟာနိုင်ငံပေါင်း200နီးပါးလောက်ရှိတဲ့ထဲမှာ151 2014နှစ်စပိုင်းမှာ148နည်းနည်းခုန်တက်တယ်ဒါပေမဲ့အစ်တောင်အရှက်မှာကျန်တဲ့နိုင်ငံတော်တော်များများကတော့မြန်မာနိုင်ငံအထက်မှာရှိနေတော့မှာပဲအဲ့ဒီနောက်မှာမှမြန်မာနိုင်ငံတွေမှာဥပမာအပြင်ဖြစ်တဲ့အမှုတွေကျွန်တော်ရဲ့သတင်းထောက်တွေ list တို့ပြထားတဲ့ဟာတွေကြည့်မယ်ဆိုရှင် DVB သတင်းထောက်ကိုဝတရားနှောင့်ယှက်မှုနဲ့ထောင်ချခဲ့တယ်တခါနိုင်ငံခြားသတင်းထောက်တွေကို visa ကိစ္စနဲ့ပြပမောင်းထုတ်ခဲ့တယ် Unity Journal သတင်းထောက်တွေကိုဖန်ဆီးထောင်ချတယ်အတော်လေးပြင်းထန်တဲ့ပြည်ထောင်စုပြီးတော့နိုင်ငံတကာကဝေဖန်နေရတယ်။တင်းထောက်ကို1010နှစ်တောင်ချတယ်ဆိုတာ။နောက်ပြီးတော့ဘိုင်မွန်တက်နေကလူတွေကိုဖမ်းတယ်၊တချို့ဆိုထွက်ပြေးနေရတယ်။နောက်သတင်းဂျာနယ်တိုက်ကလူတွေကိုခေါ်ပြီးတော့တချို့စစ်ဆေးတယ်၊ဘာညာလုပ်တယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အကုန်လုံးသူတို့အပြစ်ကြီးပဲလား။အန်နာဘိုင်တွေဘက်ကအာဏာရှင်ကမရှိဘူးလို့ပြောချင်ပါသလား
။ပထမဆုံးကျွန်တော်ဥကြုံတာညွှန်းနဲ့ညွှန်းကိန်းပေါ့နော်။စာနယ်ဇင်းနဲ့ကွအညွှန်းကိန်းနဲ့ပတ်သက်လို့ပြောရင်ကျွန်တော်အနေနဲ့ကအဲ့ဒီညွှန်းကိန်းဒီထက်ကျွန်တော်ပြည်သူတွေဟာဘလောက်အခြေချင်းပြည့်တဲ့ကောင်းမွန်တဲ့တည်င်းတွေကိုရနိုင်တယ်လေသူတို့ရဲ့ဒီမိုကရေစီရေးမှာဟလာပြုပြင်ပြောင်းလဲရေးမှာသူတို့ပါဝင်ဆောင်ရွက်တဲ့အခါမှာသူတို့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးတဲ့အခါမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေလုပ်နိုင်မှုအတွက်ကောင်းမွန်တဲ့တည်င်းချက်တွေရလာမရဘူးလားဆိုတဲ့ဟာနဲ့ပဲကျွန်တော်တို့ပိုစိတ်ဝင်စားပါတယ်ဟိုသူတို့ပြောတာတွေကတော့ကျွန်တော်တို့အထောက်အထားတစ်ခုနဲ့ယူမယ်ဒီပုံမှာကျွန်တော်သိပြီးတော့တန်ဖိုးမထားပါဘူးနောက်တစ်ခုကတော့ကျွန်တော်တို့ခုနပြောတဲ့ဥကြောစံသာညွှန်းသွားတဲ့ကိစ္စတွေပေါ့နော်အဲ့ဒီကိစ္စတွေမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်တကယ်တော့ဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာအလားအစိုးရရဲ့မူဝါဒတွေကိုမှဝေဖန်တာတွေအများကြီးရှိတယ်။အလားသမ္မတကြီးကိုတချို့အရဆိုရင်ပုံကိုရေးဆန်းဆန်းပြောတဲ့ဟာတွေရှိတယ်။ဒီလိုပေါ်မှာကျွန်တော်တို့ဘာမှကျွန်တော်တို့အရေးယူကြတာမရှိဘူး။အဲ့တော့ဥကြုံတာပြောခဲ့တဲ့အမှုတွေကိုပြန်ကြည့်မယ်ဆိုရင်ဟုတ်လားတစ်ဖက်ကကျွန်တော်တို့အလားခုန Unity Channel လို့ဆိုရင်တကယ်တော့အလားသူရေးတဲ့သတင်းတဲ့သူ့ရဲ့လှုပ်ရှားကြောင်ကျွန်တော်တို့ကအရေးယူပါတယ်။ဒီလိုမျိုးဒီလျှို့ဒီလူ့ကျေးဥပဒေရကာကွယ်ထားတဲ့စစ်ဘက်ဆိုင်ရာအစအုပ်တခုတည်းကိုအယောင်ဆောင်ပြီးတော့ဝင်လို့ရှိရင်ကျွန်တော်ထင်တယ်အမေရိကန်နိုင်ငံမှာလည်းဒီလိုပဲအေးယူမှာ Unity သတင်းနောက်တည်းမဟုတ်ဘူးကျွန်တော်ဝင်လဲကျွန်တော်အေးယူခံမှာနောက်တစ်ခုကဟို DVB သတင်းနောက်မတ်ခိုင်တို့ကိစ္စတွေပေါ့ဒါကြီးကျတော့သူကပုပ်ပုရိယတူချင်းနဲ့ဆိုင်ပါတယ်ဆိုတော့ပုပ်ပုရိယတူချင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဟလာခုနလိုပေါ့သူများအိမ်ကိုသွားတယ်သွားတဲ့ခါမှာသတင်းနောက်တည်းကသူမပြောဘူးအထက်ရောက်မှသတင်းနောက်လို့ပြောတယ်ပြီးရင်တယောက်တည်းသတင်းသွားယူမယ်စားတရပြိုင်ပေါ့တရပြိုင်နဲ့လိုက်သွားတယ်ဆိုတော့သူ့ရဲ့လုပ်ရက်တွေမှာတစ်ဖက်ကအထင်မှားစရာရှိတယ်ဆိုတော့ဒီဒီယာအလုံးပြန်ခြုံကြည့်ရင်ကျွန်တော်ကတော့ဟလာမီဒီယာရေးပဲလည်းအပြစ်မတင်လို့ဘူးဟလာအစိုးရဘက်မှာလည်းဟလာအစိုးရဘက်တာဝန်ရှိလို့လည်းမပြောလို့သို့တော့တရားရဲ့အပြစ်နာအကြောင်းရင်းကိုကျွန်တော်ရှင်းအားမဆိုတစ်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့လူငယ်စာနယ်ဇင်းသမားတွေအများကြီးဖြစ်လာတဲ့ခါမှာအက်ဒီတာတွေသတင်းလောက်တွေအနေနဲ့ကျင့်ဝတ်တို့နောက်တစ်ခါသတင်းလုပ်ငန်းလုပ်တယ်ဆိုတာဗီကျော်နဲ့မှလုပ်တာမဟုတ်ဘူးလေသူ့မှာရှိတဲ့ကျင့်ဝတ်တွေဥပဒေတွေရှိတယ်ဒါတွေအားလုံးလည်း နားလေဖို့လို့တယ်နောက်တစ်ခါအစိုးရဘက်ကလည်းဟလာပို့ပြီးတော့မှစာနယ်ဇင်းတွေရဲ့သဘောတဘာဝကိုနားလေဖို့လို့တယ်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့ဘက်ကတော့တတ်နိုင်သမျှဟလာဟိုအသေးဖြတ်မှုတွေနဲ့ကျွန်တော်ဆွဲခဲ့တာမျိုးလုံးဝမရှိဘူးဝေးမှလုံးလဲဆွဲတာမရှိဘူးဟိုဘိုင်မွန်းတဲ့နေဆိုရင်ကျွန်တော်ဘာဖြစ်လို့ဆွဲလဲအခါနာချင်းမမေးမနဲ့မှာသူကကြိုးပြီးတော့တရင်ရေးတော့ဒါကိုလှုံ့ဆော်သူလို့ဖြစ်လို့ရေးတာဒီအခါနာပြီးသွားတဲ့အချိန်မှာရေးတဲ့တရင်ဆိုရင်ကျွန်တော်ကဘာမှပြောစရာအကြောင်းမရှိဘူး
အဲ့တော့တခုပြန်မေးချင်တာဝတရားနှောက်ယှက်မှုဆိုတာလည်းဆွဲတာရှိတယ်ကျွန်တော်ကစဉ်းစားကြည့်ရသတင်းမီဒီယာဆိုတာလည်းပဲသဒ္ဓါမှန်နိုင်ပဲမီဒီယာသတင်းထောက်တွေသတင်းယူဖို့သွားတာလည်းပဲသူတို့ဝတရားပဲမီဒီယာဝတရားကိုအသီးမှမပြူပဲနဲ့ဌာနဆိုင်ရာဝန်ထမ်းတွေရဲ့ဝတရားကိုပဲအသီးမှပြူရကြနေတယ်အဲ့ဒါကိုကျွန်တော်တို့က
ခုနဟိုဒီသတင်းထောက်ဖြစ်တဲ့ကိစ္စပဲအဓိကဝတရားနှောက်ယှက်ဆိုတာခုနလိုပေါ့ဦးကျော်သံသာကျွန်တော်ကိုဟလာဟိုတွေ့ချင်တယ်အင်တာဗျူးလုပ်ချင်တယ်တောင်းခံလို့ရတယ်ဒါပေမဲ့ကျွန်တော်ကမပေးချင်လို့ကျွန်တော်ရုံးကနေမှကျွန်တော်နေတော့ခင်ဗျားအတင်းဝင်လို့မရဘူးပေါ့ဒီသဘောမျိုးပေါ့အဲ့လိုဖြစ်တယ်ဆိုတော့အဲ့လိုဖြစ်တာပဲသူ့ရဲ့ဂျုံကန်းလေးကိုအတင်းအမို့စူးစမ်းတယ်ဆိုတော့ဒါကျွန်တော်ပြောတာတယောက်တစ်ယောက်အပြန်လာနားလည်မှုတယောက်တစ်ယောက်စီကန်းရှိဖို့လိုတယ်အဲ့ဒါသူ့ကိုမေးတွေးဖို့မေးမယ်အဲ့ဒီမှာလဲခုနဒီဗီတနောက်မှာလဲခုနမက်ကင်တို့ဖြစ်တယ်လို့ပဲပြဿနာသူ့တယောက်ထက်သွားတာမဟုတ်သူ့ကဒီပညာရေးမှုရဲ့အဆုံးဖြတ်ကိုမချိနဲ့တဲ့ကျောင်းသားမိဘကိုအတူခေါ်သွားတယ်ခေါ်သွားတယ်ဆိုတော့ဒါကသတင်းယူလာလားဒါမှမဟုတ်ခုနလိုပေါ့နော်ဒီကိစ္စကိုကြားဝင်လာလားဆိုတာရှင်းရှင်းလင်းလင်းကိုယ်ပြားမရှိမရှိတော့တက်ဆိုင်ရာအရာရှိနေနဲ့ဖြစ်ဆိုဖို့ညှင်းဆန်းတယ်တော့ညင်းဆန်လို့ရှိရင်ဒါဘာလို့မဆိုဥကျော်တန်လည်းသိပါလေဟလာသူ့ရုံးငန်းကသူ့ရဲ့ပိုင်တဲ့နေရာဖြစ်သွားပြီလေဒီထက်ကိုအတင်းဝမှုစူးစမ်းလို့သူ့ကိုအတင်းရက်ပြီးတော့မှမေးလို့ဒီလိုတော့မရဘူးပေါ့
သူ့ရဲ့ထိုးထိပတ်သွားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့တချို့ကဘယ်လိုပြောလဲဆိုတော့မီဒီယာဥပဒေဆိုတာမြန်မာပြဋ္ဌာန်းပြီးဖြစ်တယ်ဒါပေမဲ့လည်းအဲ့ဒီဥပဒေကိုဘယ်လိုလိုက်နာဆောင်ရွက်အကောင့်တွေဖော်မယ်ဆိုတော့ကျင့်သုံးဥပဒေ procedural law မပြဋ္ဌာန်းနိုင်သေးဘူးလို့ပြောတယ်အဲ့ဒီကိစ္စကဘာအခက်အခဲရှိနေပါလဲအဲ့ဒီ procedural law
အဲ့ဒီဟာကကျွန်တော်တို့ကဥပဒေနှစ်ခုထွက်လာတာပေါ့နော်ပုံနှိပ်နဲ့ဒီပုံနှိပ်ချင်းနဲ့ဒီမှတ်ပုံထုတ်ဝင်ခြင်းမှတ်ပုံနှိပ်ခြင်းဥပဒေနဲ့ပတ်သက်တဲ့နည်းဥပဒေကိုကျွန်တော်ကရေးတယ်။သတင်းမီဒီယာဥပဒေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်ကစာနယ်ဇင်းကောင်စီကိုတာဝန်ပေးထားတယ်။အဲ့တော့စာနယ်ကျွန်တော်မထွက်လာခင်မှာတော့စာနယ်ဇင်းကောင်စီကသူ့ရဲ့မှုချမ်းကိုကျွန်တော်စီပို့ပေးပြီ။အဲ့တော့တချို့ဟာတွေကကျွန်တော်ပြန်မလို့မှပြင်ဆင်ချက်နဲ့တူကျွန်တော်ပြန်မလို့မှပို့ထားတယ်။ဆိုတော့သူတို့ဘက်ကအသင့်ဖြစ်ပြီဆိုတော့ကျွန်တော်ကညှိအောင်ပေါ့။ပြီးရင်တော့ကျွန်တော်ရဲ့အစိုးရလုံထုံလုံနေရအစိုးရဖွဲ့အစည်းအဝေးကိုတင်မယ်။ရှင်းနေချုပ်ရုံးတဲ့သဘောထားကိုတောင်းမယ်။ပြီးရင်တော့ဒါကျွန်တော်သွားမယ်။သို့တော့ဒီမှာဘာဥပဒေပဲရှိရှိအဲ့တရင်မီဒီယာဥပဒေနဲ့တရင်မီဒီယာနီဥပဒေတွေပေါ်လာပြီးတဲ့ခါမှာအဓိကအရေးကြီးဆုံးကိစ္စကအခုလက်ရှိရှိနေစာနယ်ဇင်းကောင်စီနောက်ပေါ်လာမဲ့တရင်မီဒီယာကောင်စီပေါ့အဲ့ဒီမီဒီယာကောင်စီရဲ့အခန့်ကဏ္ဍအရေးကြီးတယ်စာနယ်ဇင်းလောကသားတွေကိုယ်တိုင်ကကိုယ့်လောကကိုကိုစားပြုတဲ့ကောင်စီနောက်ပေါ်လာမဲ့တရင်မီဒီယာကောင်စီပေါ့နော်အခုရှိနေတဲ့မပေါ်သေးခင်တဲ့စာနယ်ဇင်းကောင်စီဒါကိုအလေးထားဖို့လိုတယ်ဒါပေမဲ့ကျွန်တော်တို့ပြန်ကြည့်လိုက်ရင်စိတ်မကောင်းစရာကစာနယ်ဇင်းကောင်စီကလုပ်တဲ့အခမ်းအနားတွေမှာလာရင်အငယ်တန်းတရင်တော့လောက်ပဲလာတယ်တာဝန်ရှိတဲ့ထုတ်ဝေသူတွေစီယူလိုခေါ်တဲ့လူတွေအဲ့ဒါချုပ်တယ်လာမတက်ဘူးဒီကနေ့စာနယ်ဇင်းကောင်စီကကျင့်ဖို့ကိုပြတ်ထမ်းပြီဥကျော်သံသာတရိပ်ထမ်းပြီလားဘယ်မီဒီယာမှအဲ့စာနယ်ဇင်းကောင်စီကကျင့်ဝတ်တိုင်းလိုက်နာပါမယ်လို့ပြောတာမရှိသေးဘူးတော်တော်ကျွန်တော်တို့ကပြောတယ်ကျွန်တော်အင်တာဗျူးတစ်ခုမှာကျွန်တော်တို့အစိုးရသတင်းစာတွေဒီစာနယ်ဇင်းကောင်စီကကျင့်ဝတ်တိုင်းကျွန်တော်လိုက်နာတယ်ဒီလိုမျိုးကျွန်တော်လေးထားစေချင်တာပေါ့နောက်တစ်ခါစာနယ်ဇင်းနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိလာမယ်အဲ့လိုတိုင်ကြားမှုတွေရှိလို့စာနယ်ဇင်းကောင်စီကခေါ်ရင်ဂျာနယ်တွေကလာဖို့ညှင်းဆန်တယ်အဲ့တော့အဲ့လိုမျိုးဖြစ်တဲ့ခါကျတော့လူတွေကစာနယ်ဇင်းကောင်စီကိုအာမကိုဒီလိုတိုင်းဆက်ဖြစ်နေတဲ့တရင်မီဒီယာကောင်စီလည်းဒုက္ခရောက်မှာအဲ့တော့လူတွေကတရင်မီဒီယာကောင်စီကိုအားကိုးလို့မရဘူးခုနပြောသလိုဟိုပုပ်လိကတွေပေါ့နော်ပုပ်လိကတူချင်းတွေအစိုးရဖွဲ့စည်းတွေကဘယ်ဝဲသွားတော့မလဲသူကတရားရုံးဝင်သွားမှာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီမှာနှစ်ခုရှိတယ်တစ်ကစာနယ်ဇင်းသမားတွေရဲ့အခွင့်အရေးနောက်တစ်ခုကပုပ်လိကတူချင်းတွေအဖွဲ့စည်းတွေရဲ့ဂုဏ်သိက္ခာနဲ့သူတို့ရဲ့ဂုဏ်သိက္ခာနဲ့သူတို့ရဲ့ပုပ်လိကလွတ်လပ်ခွင့်ကာကွယ်နိုင်ခွင့်အခွင့်အရေးဒီနှစ်ခုပြဿနာဖြစ်လာတဲ့ခါမှာညှိပေးရမှာစာနယ်ဇင်းကောင်စီ
တချို့ကတော့တကယ်တော့ပြန်ကြားရေးဝန်ကြီးဌာနဆိုတော့လေမလိုဘူးသတင်းလွတ်လပ်ခွင့်ပေးထားလိုက်ရင်သူတို့ရေသူတို့ကဥပဒေစီကံချိုးဖောက်တယ်ဆိုရင်သက်ဆိုင်ရာတရားဥပဒေအတိုင်းအရေးယူပြီးတော့အဲ့ဒါနဲ့ဖြည့်ဆင်းနိုင်မယ်လို့ပြောတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာတရားဥပဒေဆိုတာရှိပြီးတော့တရားဥပဒေကိုလေးစားလိုက်နိုင်မှု rule of law တရားဥပဒေစိုးမိုးရေးကမရှိဘူးဖြစ်နေလို့ပြောကြပါတယ်အဲ့ဒါကော
နံပါတ်1ကတော့ပြန်ကြားရေးဝန်ကြီးဌာနရှိခြင်းမရှိခြင်းဆိုတော့သက်ဆိုင်ရာအဆိုးနာဆိုင်တယ်ဆိုတော့တချို့ကပြောတာပေါ့ဗျာဒီမိုကရေစီနိုင်ငံမလို့ပြန်ကြားရေးဝန်ကြီးဌာနမရှိဘူးလို့ပြောတယ်သို့တော့ဟဲ့လားကမ္ဘာမှာလူကြီးတွေအများဆုံးအိန္ဒိယနိုင်ငံမှာပြန်ကြိုင်ဝင်ထလာရှိတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ဇင်းလူရခွင့်ကကမ္ဘာမှာထိဆုံးလောက်မှာရှိတယ်။
ကျွန်တော်တို့ကလည်းအခုပြန်ကြိုင်ဝင်ထလာကျွန်တော်ကထိချုပ်တဲ့ဖွဲ့စည်းမဟုတ်တော့။เนาะကျွန်တော်တို့ကလည်းမီဒီယာဖွံ့ဖြိုးတိုးတက်ရေးတော့ကျွန်တော်လုပ်နေတယ်။အဲ့တော့ကျွန်တော်ကမီဒီယာဖွံ့ဖြိုးတိုးတက်ရေးဘယ်နဲ့သွားနေလဲဆိုယူနက်စကိုကသတ်မှတ်ထားတဲ့မီဒီယာဒီဗလော့မန့်အင်ဒီကေတာလို့ခေါ်တဲ့စံ5ရက်ရှိတယ်။အဲ့တော့ကျွန်တော်သွားနေတာအဲ့စံ5ရက်အတိုင်းပဲကျွန်တော်ကပြည့်မီအောင်ကျွန်တော်သွားနေတယ်။เนาะအဲ့တော့ဒါအကြောင်းကျွန်တော်တို့ကပြန်လို့မယ်ဒါကျွန်တော်တို့တယောက်တည်းလုပ်လို့ရတဲ့ကိစ္စမဟုတ်တော့ခုနမီဒီယာသမားတွေကိုယ်တိုင်ကောင်ကိုယ့်ရဲ့ကျင့်ဝတ်ကိုယ့်ရဲ့အတတ်ပညာကိုယ့်ရဲ့ professional standard ကိုမြင့်မို့လို့လေဒီလိုမရှိဘူးဆိုရင်တော့ခုနပြောသလိုအဲ့လိုလည်းစစ်နားမြင့်မလာဘူးတစ်ဖက်ကလည်းဂျားဝင်ဖြစ်ချင်းပြိမဲ့သတင်းမီဒီယာကောင်စီလိုမျိုးကိုအလေးမထားဆိုရင်လူတွေကတော့
တရားဥပဒေသွားမှာပဲအဲ့တော့ကျွန်တော်လိုက်လိုက်လာတဲ့အခါမှာဥမာအင်ဒိုနီးရှားနောက်ဒီဥရောပမှာကျွန်တော်လေ့လာဥပါတယ်စာနာစင်းကောင်စီရဲ့တိုင်ကြားမှုဖြည့်ရှင်းလုပ်ငန်းစဉ်တွေအသက်ဝင်တဲ့နိုင်ငံတွေမှာ80ရာခိုင်နှုန်းသောကိစ္စတွေအားလုံးကတရားဥပဒေမရဘူးဒီကောင်စီမှာပဲပြီးသွားတယ်အိန္ဒိယမှာဆိုလေအိန္ဒိယ press council အရန
်
သူကဝင်ထိန်းပေးနေတော့အဲ့တော့အစိုးရကဌာနတွေနဲ့တစုံတစ်ခုဖြစ်ရင်သူ့သွားပြောပြီးတယ်သူ့ရဲ့ဖြည့်ရှင်းမှုလေ့ထားတာပေါ့ဆိုတော့ဒါအောင်ကျွန်တော်ပြောနေအရေးကြီးတာကဥပဒေနဲ့နေဥပဒေမဟုတ်ဘူးသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍကိုစာနာစင်းသမားတွေကိုယ်တိုင်ကအလေးထားလိုက်နာမှသာလျှင်လူတွေအားလုံးကကျွန်တော်တို့ကဒီဘက်လမ်းကြောင်းကသွားရင်ခုနကကျွန်တော်ပြောတဲ့တရားရုံးကိစ္စတွေကကျွန်တော်ရှောင်လို့ရမယ
်ဟုတ်ကဲ့တခုနောက်တစ်ခုပြောရင်ဥယျာထွက်အခုပြောနေတဲ့အထက်မှာများသောဖြင့်စာနာစင်းလောကနဲ့အနာဘိုင်တွေကြားပြောမယ်ဆိုရင်ဥယျာထွက်ပြောလာတဲ့ဟာအနာဘိုင်တွေဖက်ရက်တပြီးပြောတဲ့လေသံဖြစ်တယ်လို့ကျွန်တော်ကအကဲခတ်မိပါတယ်အဲ့တော့များသောဖြင့်သတင်းနောက်ပြီးတော့ပြည်ကြေးဝန်ကြီးဌာနကထုတ်ဝေနေတဲ့သတင်းစာတွေဟာလည်းပဲလွတ်လပ်တဲ့စာနယ်ဇင်းတွေနဲ့အပြိုင်ဖြစ်နေတယ်သူတို့ကတခါလက်နေရန်တရားအပြည့်စုံနဲ့ရှေးကပြေးခွင့်ရနေလို့သတင်းစာလောကတွေဟာစာနယ်ဒီပြန်ကြားရေးဝန်ကြီးဌာနကထုတ်ဝေတဲ့ဟာတွေကြောင့်နှောင့်နှေးကြံ့ကြံ့နေရတယ်သူဆိုပြုတ်သွားတယ်လို့လည်းပြောကြပါတယ်အဲ့ဒီမိကောင်ကဘယ်လိုပြန်ပြောလို့
ဟာစိတ်ပေါ်စိတ်ပေါ်စနစ်လေကျွန်တော်ကပြည်သူတွေကသတင်းသိပိုင်ခွင့်ရှိတယ်တော့တန်းနိုင်တဲ့မြတ်သတင်းအရင်းမြစ်များများကနေပြီးတော့သတင်းတွေထွက်လာလीပိုကောင်းနေပေါ့ဆုံးဖြတ်တာတော့ပြည်သူတွေဆုံးဖြတ်မယ်များများဖတ်မယ်သူဆုံးဖြတ်မယ်သူလက်မခံရင်ကျွန်တော်တို့အစိုးရသတင်းစာတွေပျောက်သွားမှာပေါ့
လုတ်ပိုင်ခွင့်များများယူထားတယ်ဆိုတာကိစ္စ
လုတ်ပိုင်ခွင့်ရတော့ကျွန်တော်ထင်တယ်လေဘယ်မှာလုတ်ပိုင်ခွင့်ကျွန်တော်တို့မှပို့ပြီးတော့ရရဆိုတာမရှိ
ဘူးတည်င်းဥရာတွေပါတယ်
တည်င်းဥရာတော့ခုနကလို့ကျွန်တော်တို့အစိုးရသတင်းတော့ကျွန်တော်ပို့ထည့်တာပေါ့ဗျာဘာလို့ဆိုကျွန်တော်အစိုးရသတင်းကို political media ဆိုင်ကျွန်တော်ပို့ပြီးတော့ထည့်တာပေါ့တော်တော်ကျွန်တော်ဘယ်ကိုသွားနေလဲဆိုတော့အခုကျွန်တော်ဥပဒေကြမ်းတင်ထားတယ်ဟလာကျွန်တော် BBC တို့ဘာလို့လို့ပဲနော်အများပြည်သူဝန်ဆောင်မှု media ဘက်ကိုကျွန်တော်သွားမယ်ပေါ့နော်ဆိုတော့ဒါဒီဥပဒေအတည်ဖြစ်ရင်တော့ကျွန်တော်ရဲ့အခန့်ကဏ္ဍပို့ပြောင်းသွားမယ်တော်တော့အခုဥပဒေမပေါ်ခင်တော့မှဥကြုံတော်ကလေ့လာမှာဆိုရင်ကျွန်တော်တို့ရဲ့သတင်းရေးသားမှုပုံစံတွေတင်ဆက်ပုံစံတွေအများပြည်သူဝန်ဆောင်မှုမီဒီယာဘက်ကိုကျွန်တော်ဥတီပြီးတော့ရွေးရှားနေတယ်ဆိုတာဥကြုံတော်ကတွေ့မှာ
ဆိုလွတ်လပ်တဲ့သတင်းသမားတစ်ယောက်ကအစိုးရလုပ်ငန်းကိုဝေဖန်ပြီးတော့အစိုးရသတင်းစာထဲမှာထည့်မဆွေးနွေးတာလက်ခံတာခင်ဗျာ
ကျွန်တော်တို့ရဲ့ editor မူဝါဒပေါ့နော်ဥမာကျွန်တော်တို့ခုနလိုကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခြေခံစဉ်းစားချက်ပေါ့နော်အခုကျွန်တော်သွားတဲ့အချိန်မှာကျွန်တော်တို့ရဲ့သတင်းတစ်ခုကိုဖတ်လိုက်လို့ရှိရင်လူတယောက်ဟာပြဿနာကိုပို့ပြီးတော့ခြေခြေမြင့်နားလည်သွားစီဖို့သူ့ရဲ့အဆုံးပြမှန်ကန်စီဖို့အတွက်လိုအပ်တဲ့သတင်းချက်လက်ကိုပဲကျွန်တော်ထည့်မယ်ကျွန်တော်သတင်းကိုဖတ်လိုက်လို့ပို့ပြီးတော့စိတ်တူသွားတာမျိုးပို့ပြီးတော့မှဟလာဒေါသဖြစ်ရတာမျိုးအဝေးပန်ခိုင်းတဲ့လူကလည်းဟလာပြဿနာကိုနားမလည်ဘဲနဲ့ဒေါသဖြစ်သွားတာမျိုးဘေးရလူကလည်းဟလာပါတီတစ်ခုခုပဲသူ့မို့အကြောင်းအရာတစ်ခုပဲကိုဘက်လိုက်ပြီးတော့မှမြင်သွားတာမျိုးဖြစ်တဲ့ဟာမျိုးဆိုတော့ကျွန်တော်တို့မထည့်ဘူးအဲ့တော့ရေးလို့ရတယ်တိုးတော့ဘယ်သတင်းစာချန်နဲ့သတင်းစာလိုပဲကျွန်တော်တို့ရဲ့ editor မူဝါဒနဲ့ကန့်ညီတယ်ဆိုတော့ကျွန်တော်ဥကြုံသာရေးလဲကျွန်တော်ထည့်မှာပဲ
ကျေးဇူးတင်ပါတယ်ကျွန်တော်ရေးပါမယ်နောက်ဆုံးမေးရင်လည်းမေကွန်တခုရှိသေးတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်သတင်းလောကတူတက်ခွင့်ဟာနိုင်ငံရေးပြုပြင်ပြောင်းလဲရေးတူတက်မှုတွေသိပ်ပြီးတော့ခြေလှမ်းစောနေတယ်ဆိုပြီးတော့ဟိုကျွန်တော်ရဲ့အထင်ကြီးကသတင်းသမားတူဆိုင်ဆရာတူဖြစ်တဲ့ဆရာဖေမင်းကဝေဖန်ပါတယ်တတိစကားဟာတော်လေးအတိတ်ပဲရှိလို့ထင်တယ်နိုင်ငံရေးလွတ်လပ်ခွင့်ကလောက်ခြေလှမ်းမတက်ဖက်နဲ့သတင်းလွတ်လပ်ခွင့်ပူတူတက်နေလို့သတင်းလွတ်လပ်ခွင့်ကိုနိုင်ငံရေးအနာရှိရဲ့ပုဂ္ဂိုလ်တွေကပြန်ပြီးထိန်းချုပ်ခြင်းနဲ့သဘောတွေ့ရတယ်လို့သတ်သုံးသက်တယ်အဲ့ဒါဘာပြန်ပြောချင်ပါလဲ
အဲ့ဒါလုံးဝမှားလို့ကျွန်တော်ပြောချင်တယ်ဘာဖြစ်လို့လဲဆိုတော့မီဒီယာလွတ်လပ်ခွင့်ရရှေ့ရကိုသွားနေရမှာဘာလို့လဲဆိုတော့သတင်းလွတ်လပ်ခွင့်ရှေ့ကိုရောက်မှလူတွေကခုနကျွန်တော်ပြောသလိုပဲပြည်သူတွေကတကယ်ကျတော့ဆုံးဖြတ်မဲ့လူတွေလေအဲ့တော့ဆုံးဖြတ်မဲ့လူတွေမှာသတင်းချက်လက်များများရရမယ်နောက်ပေးတဲ့သတင်းချက်လက်တွေကခုနလိုပေါ့ဟိုတန်ဖိုးရှိတဲ့ quality news တွေဖြစ်ရမယ် quality information တွေဖြစ်ရမယ်အဲ့တော့ဒီလိုဖြစ်ဖို့အတွက်ဆိုတော့ကျွန်တော်သတင်းလွတ်လပ်ခွင့်ရှေ့ရကိုဦးဆောင်အောင်ပါမယ်ဒီလိုရှေ့ရသတင်းလွတ်လပ်ခွင့်ဦးဆောင်သွားမှခုနလိုနိုင်ငံလွတ်လပ်ခွင့်ပြောင်းတဲ့အခါမှာလူတွေကခုနလိုပုံကိုယ်ရေးကိုယ်ွယ်ပြီးတော့ပြောတာမျိုးဟဲ့လားဟိုအချောင်းရအောင်မတီးပဲနဲ့ဟဲ့လားပုံကိုရုံကြည်လို့ဒါမှမဟုတ်အကြောက်တရားကြောင့်ဒါမှမဟုတ်လက်လာပါကြောင့်ဆုံးဖြတ်တာနဲ့သွားမှာဆိုတော့ဟဲ့လားစီပွားရေးပြင်ပြောင်းလဲမှုမှာဆိုလဲဥမာဆိုရပြန်အဂတိလိုက်စားမှုအဲ့အဂတိလိုက်စားမှုတိုက်ဖြတ်ခြင်းနဲ့ဆိုရင်ကျွန်တော်ကသတင်းလွတ်လပ်ခွင့်ရှေ့ရကိုသွားနေရအ
ထူးကျေးဇူးတင်ပါ
တယ်ဟုတ်ပါဘူးမင်္ဂလာပ
ါဦးကျော်စန္ဒာမေးမြန်းသွားတာပါ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ24 25 32တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဆိုရင် Burmese email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာသောတာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပါလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာပါမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများတက်ကြီးစကားအစီအစဉ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာ
နောက်တစ်ချက်ကနေဆက်ကနေပြည်တွင်းကိုလာရလမ်းကအစိုးရအာဏာပိုင်အစစ်စစ်အာဂရီလိုက်စမ်းနေမှုပါသူတို့ကြောက်လဲစိုက်ကယ်မောင်ကိုတင်
လိုက်စင်မဲ့စိုက်ကယ်တွေနဲ့ပတ်သက်တဲ့သတင်းဆောင်မကိုနားဆင်ရမှာပါအခုတပတ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့စိုက်ကယ်ပြဿနာသမရာကြီးကိုတိုင်ကင်တွယ်လို့လားခေါင်းစဉ်နဲ့ဒီတပတ်ဆွေးနွေးတင်ပြထားပါတယ
်ဒီနေ့ဇူလိုင်လ23ရက်နေ့ကသမရာဦးသိန်းစင်ဟာလွှတ်တော်ကိုထူးဆန်းတဲ့တုံ့ပြန်လာတဲ့ဆောင်ပြေးပို့ပါတယ်သူတို့ကမှပေါ်ပြထားတာကတော့အစိုးရအနေနဲ့တရားမဝင်အခွင့်မဆောင်ပဲခိုးသွင်းလာတဲ့လိုင်စင်မဲ့ဆိုင်ကယ်တွေကိုအချိန်တိတိကျကျညာပြီးမှတ်ပုံတင်ပေးခဲ့ပြီဖြစ်တဲ့အကြောင်းဒီအတွက်မှတ်ပုံတင်ခြင်းမရှိတဲ့ဆိုင်ကယ်တွေကိုဥပဒေနဲ့အညီဖမ်းဆီးအရေးယူသွားရမယ်ဆိုတာလွှတ်တော်ကအသိပေးတဲ့အကြောင်းပေါ်ပြထားပါတယ်လိုင်စင်မဲ့ဆိုင်ကယ်ဖမ်းမဲ့ကိစ္စသမရကလွှတ်တော်ကိုတုံ့ပြန်လွှာပေးဖို့ရလောက်အောင်အရေးကြီးသလားအဲ့ဒီကိစ္စဘာအဓိပ္ပာယ်ဆောင်းတယ်လဲအစိုးရကလိုင်စင်မဲ့ဆိုင်ကယ်တွေဖမ်းမယ်ဆိုတဲ့ကိစ္စပါရစ်ဆက်ဖြစ်လာနိုင်တယ်လေဆွေးနွေးတင်ပြသွားပါမယ်
။တဝင်းလွာမှာအခုနောက်ဆုံးအတုံးလို့ဆိုတဲ့လိုင်စင်မဲ့ဆိုက်ကယ်ရီမှတ်ပုံတင်ပေးခဲ့မှုအခြေအနေကိုလည်းဖော်ပြထားပါတယ်။ရုံးဖွင့်ရဲ့စုစုပေါင်းရက်90အတွင်းလိုင်စင်မဲ့ဆိုက်ကယ်အစီးရေ4သိန်းခွဲကျော်မှတ်ပုံတင်ပေးခဲ့ပြီးအခွန်ငွေကျပ်ဘီလီယံ30ကျော်ရခဲ့တယ်လို့ဆိုပါတယ်။ဆိုက်ကယ်တစ်စီးချင်းစီကနေပြမျှအခွန်ကျပ်6000ခွဲကျော်ကောက်ခံရခဲ့တဲ့သဘောပါ။အထိပယ်ကတော့တီရင်းကိုခိုးသွင်းလာတဲ့စိုက်ကယ်အစီးရေ4သိန်းခွဲလောက်ကိုတရားဝင်ဖြစ်အောင်လိုင်စင်တွေလုတ်ပေးလိုက်တာပါဒီအတိုင်းပါပဲရှေ့ပိုင်းကာလတုန်းကလည်းအစိုးရဟာခုလိုပဲတန်းနဲ့ချီရှိတဲ့ခိုးသွင်းလာတဲ့စိုက်ကယ်တွေကိုအကြိမ်ကြိမ်လိုင်စင်လုတ်ပေးခဲ့ပူပါသေးတယ်လက်ရှိမြန်မာတပြည်လုံးမှာရှိနေတဲ့စိုက်ကယ်အားလုံးရဲ့90ရာခိုင်နှုန်းကျော်ဟာခိုးသွင်းလာတဲ့ without cycle တွေကိုလိုင်စင်လုတ်ပေးထားတာတွေပါဒီကိစ္စထူးဆန်းနေပါတယ်ဘာကြောင့်ဒီလိုဖြစ်ရသလဲဆက်လက်လေ့လာစူးစမ်းကြည့်အောင်ပါအဓိကအကြောင်းရင်းကအစိုးရစီမှစိုက်ကယ်တင်သွင်းခွင့်နဲ့ပတ်သက်လို့လက်တွေ့ကြတဲ့တိကျတဲ့သွင်းကုန်မူဝါဒရှိမှထားလို့ပါဒီလိုတိကျတဲ့မူဝါဒရှိမှထားတဲ့အခါပြည်ရင်းကိုစိုက်ကယ်တင်သွင်းခွင့်ပိတ်ပင်ထားတဲ့သဘောလိုဖြစ်နေပါတယ်ပြည်သူတဦးချင်းအနေနဲ့လဲထိုင်းနဲ့တရုတ်နယ်ဆက်သွားပြီးတစ်ဖက်နိုင်ငံကဝဲလာတဲ့စိုက်ကယ်တွေကိုဝယ်လာပြီးတရုတ်ဝင်အခွန်ဆောင်တင်သွင်းခွင့်မရှိသေးပါဘူးတခြားတစ်ဖက်မှာလည်းပြည်ရင်းမှာစိုက်ကယ်လိုအပ်ချက်ကတစ်နှစ်တခြားများပြားလာနေတာပါဒီအတွက်ပြပတင်သွင်းဖို့တိကျတဲ့မူဝါဒလည်းမရှိပြည်ရင်းမှာဝယ်ယူနိုင်မဲ့ဈေးနှုန်းမှန်ပစ္စည်းမှန်နဲ့အရောင်းဆိုင်တွေကလည်းမရှိစိုက်ကယ်တက်စင်ထုတ်လုပ်တဲ့စက်ယုံတချို့ကလည်းပြပကတင်သွင်းတဲ့နှုံးထားတဲ့ဈေးသက်သာအောင်ထုတ်လုပ်နိုင်ခြင်းမရှိစတဲ့အခြေအနေအောက်မှာစိုက်ကယ်တရားမဝင်မှောင်ခိုတင်သွင်းမှုကြီးထွန်းကားလာပါတော့တယ်
နောက်တစ်ချက်ကနေဆက်ကနေပြည်တွင်းကိုလာရလမ်းကအစိုးရအာဏာပိုင်အစစ်စစ်အာဂရီလိုက်စမ်းနေမှုပါသူတို့ကြောက်လဲဆိုင်ကယ်မောင်ကိုတင်သွင်းတဲ့လုပ်ငန်းကြီးမားကျယ်ပြန့်နေတာပါဒီလိုမြများဆဆခိုးသွင်းလာလိုင်စင်မဲ့ဆိုင်ကယ်အရေးအတွက်အများပြားအသုံးပြုလာတဲ့အခါဖမ်းဆီးဖို့ခက်ခဲလာပါတယ်ဒီလိုနီးနဲ့ဝက်ဆောက်တွေများလာအစိုးရကလိုင်စင်လုတ်ပေးလိုက်ဆိုတဲ့နီးနဲ့တံတရာလဲနေတာပါအခုဒီချိန်ကတော့သမရကိုယ်တိုင်ကဖမ်းတော့မယ်ဆိုပြီးကျွတ်တော်ကိုတဝန်လှာပို့သည့်အထိပြင်ဆင်လာတာတွေ့ရပါတယ်ဒီနေရာမှာမေးစရာမေးခွန်းကပြည်တွင်းမှာတနေ့တခြားများပြားလာတဲ့ဆိုင်ကယ်လိုအပ်ချက်ဘယ်လိုဖြစ်တည်နိုင်မလဲဆိုတာပါအရင်စစ်ဆိုးရတဲ့နီးစပ်သူတို့လုပ်ပိုင်ခွင့်ရထားတဲ့ဆိုင်ကယ်တက်ဆင်စက်ရုံတို့ရှိပေမဲ့ထုတ်လုပ်နိုင်တဲ့အရေးအတွက်နည်းသလိုနေဆက်ကသွေးလာတဲ့ဆိုင်ကယ်တွေထက်ဈေးမြင့်နေလို့ပြည်သူတွေကမချက်မနှစ်သက်ပါဘူးပြည်တွင်းကတချို့မြို့တွေမှာအယောင်ပြကန်းတွေရှိနေပေမဲ့လည်းအရေးအတွက်အနည်းငယ်လောက်ပဲတည်သွင်းနိုင်ပါသေးတယ်လက်ရှိလိုင်စင်လုတ်ပြီးသားဆိုင်ကယ်တွေကိုပဲအဲ့ဒီရောင်းပြကန်တွေမှာရောင်းချခွင့်ပေးမယ်ဆိုတာကြောင့်အရောင်းပြကန်ပိုင်ရှင်တချို့အခက်အခဲဖြစ်နေတဲ့အချိန်လေးဖြစ်ပါတယ်
ဒီလိုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မယ်။တွင်းကုံမူဝါဒတရက်မရှိသေးရင်တော့မှောက်ခိုတင်သွင်းကြအောင်မှာဖြစ်ပါတယ်။တကယ်တကယ်တာဝန်ရှိသူတွေအာဂရိလိုက်စားကြတဲ့အခါလိုက်စင်မဲ့ဆိုက်ကယ်ရီနေဆက်ကိုဖြတ်ကျော်ပြီးပြည်တွင်ရောက်လာပါအောင်မယ်။နောက်ထပ်အရေးကြီးတာတစ်ခုကလိုက်စင်မဲ့ဆိုက်ကယ်ရီဖမ်းဆီးရင်သူတို့ဆိုက်ကယ်ဆုံးရှုံးမှုကိုမကျေနပ်တဲ့ပြည်သူတွေကခုခံကြမယ့်ပြဿနာပါ။ဆင်းရဲတဲ့ပြည်သူတွေအတွက်ဆိုက်ကယ်တစ်စီးတန်ဖိုးဟာသူတို့အတွက်အလွန်များပြားလှတဲ့ငွေပမာဏဖြစ်ပါတယ်။အခုနှစ်ထဲမှာပဲလိုက်စင်မဲ့ဆိုက်ကယ်ဖမ်းဆီးတဲ့ရင်ထင်းရဲတွေကိုဖမ်းဆီးခံရတဲ့ပြည်သူတွေကတိုက်ခိုက်ရန်ရှာတာမျိုးတွေကြုံကြရပါတယ်။သမရနဲ့အစိုးရအဖွဲ့ပြောသလိုတကယ်ဖမ်းဆီးမယ်ဆိုရင်အဲ့ဒီလိုခုခံတိုက်ခိုက်မှုပြဿနာမျိုးအကြီးအကျယ်ကြုံရပွဲရှိနေပါတယ်။လက်တွေ့မှာလည်းတချို့ပြည်နယ်နဲ့တိုင်းတွေမှာစိုက်ကယ်ကိုအသာထားလို့လိုက်စင်မဲ့ကားလိုမျိုးကိုတောင်အစိုးရကထိထိရောက်ရောက်အေးအေးယူဖမ်းဆီးနိုင်သေးတာမဟုတ်ပါဘူး။အထူးသဖြင့်မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်းတွေမှာဖြစ်ပါတယ်။ဒီကိစ္စပြည်လေရေးအတွက်အရေးတကြီးဖြေရှင်းပေးရမှာကစိုက်ကယ်ကိုတရားဝင်တင်သွင်းခွင့်ပေးပြီးလက်ရှိလိုက်စင်လုပ်ပေးလိုက်တဲ့နှုံထအတိုင်းအခွန်ကောက်ခံပြီးမှတ်ပုံတင်လုပ်ပေးဖို့ပါစိုက်ကယ်အများစုနေဆက်ကနေတွင်းလာတာကြောင့်တရုတ်နေဆက်ထိုင်းနေဆက်တွေကနေပြည်သူတဦးချင်းစီကိုစိုက်ကယ်တရားဝင်တင်သွင်းခွင့်ပေးပြည်ရင်းရောက်တာနဲ့တရားဝင်လိုက်စင်လုပ်ပေးဖို့လိုပါတယ်ဒီလိုနည်းနဲ့ဆိုင်ကယ်ကိုလွယ်လွယ်ကူကူတင်သွင်းခွင့်ပေးထားပြီးဖြစ်တဲ့အကြောင်းလဲပြည်သူတွေကိုကြဲကြဲပြန့်ပြန့်အသိပေးဖို့လိုပါတယ်
။ဆိုင်ကယ်နဲ့တင်သွင်းခွင့်မူဝါဒချမှတ်ပေးပြီးတဲ့အခါဥပဒေနဲ့အညီအရေးယူဆောင်ရွက်ရေးဖြစ်ပါတယ်။အစိုးရဝန်ထမ်းတွေအဂရိလိုက်စားမှုကင်းဖို့လိုပါတယ်။ပြည်တွင်းမှာဖမ်းဆီးရမယ့်ဆိုင်ကယ်ရေးအတွက်အလွန်များနေသေးရင်ဖမ်းဆီးပြီးတခါတဲ့နိုင်ငံပိုင်ဖြစ်သေးမလား၊ဒဏ်ငွေဆောင်ခိုင်းပြီးဖတ်ဖို့တင်လုတ်ခိုင်းမလားစဉ်းစားဖို့လိုပါတယ်။ဒီလိုဆိုင်ကယ်နဲ့တွင်းကုန်မူဝါဒဆိုင်ကယ်နဲ့အရေးယူရေးစနစ်အနာပိုင်းဒီဖန်ကန်တဲ့ကြိုက်တွေမှုတာမရှိခဲ့ရင်သမရရဲ့ license မဲ့ဆိုင်ကယ်ဖန်စီရအခက်အခဲတွေ့နိုင်ပြီးလူမှုရေးပြဿနာတစ်ခုဖြစ်ဦးတည်သွားနိုင်ပါကြောင်းသုံးသပ်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်နဲ့မန်အင်ဂျင်နိုင်တင်ဆက်သွားတာဖြစ်ပါတယ်ဒီပတ်အင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်အတွက်ဖိတ်ခေါ်ပါရစေ
ပရရှိနေပါညာဒီမနက်ကမှပြည်ရင်ပြောင်းလဲမှုတွေလှုပ်လာတာကိုကုလသမဂ္ဂလူ့ခွင့်ရေးကုစရယ်ကချီးကျူးခဲ့ပေမဲ့ပြဿနာတွေတဘုံကြီးရှိနေသေးတာကိုလည်းထောက်ပြဝေဖန်သွားပါတယ်ဒီလိုထိုးထက်မှုမရှိတာပြည်ရင်ပြောင်းလဲရေးကာလတိုးတောင်းနေသေးလို့ပဲလားပြောင်းတင်တာတွေရှိရနေမပြောင်းတာလားဆိုတာကိုအင်ကန်နေညာဒက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။အခုကတော့မြန်မာပြည်မှဘေးစာများကဏ္ဍကိုနားဆင်ကြရမှာဖြစ်ပါတယ်။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဆုံးအနေနဲ့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့စာရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုအရင်ဦးဆုံးဖော်ပြပေးသွားခြင်းပါရဲ့ရှင်။သတင်းတောင်းကျင်တော့ပါကျွန်တော်ကမိုဘိုင်းကနေဆိုတော့သတင်းတောင်းခံမှု box ရှာမတွေ့လို့ပါလို့ရေးလာတဲ့သောရရှင်ကမျိုးနိုင်ထွန်းဆိုတဲ့သောရရှင်မှာဒီသောရရှင်ကသူ့အကြံပြုချင်တာရှိပါတယ်တဲ့အဲ့ဒါကတော့ကျွန်တော်တို့တွေဖုန်းကနေပြီးတော့ VOE ကိုအချိန်နဲ့တပြေးညီငွေကုန်ခြေကျမရှိဘဲနဲ့နားဆင်နိုင်အောင်ပြုလုပ်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့နဲ့ဘဝတူ VOE ပရိသတ်တွေအားလုံးအကောင်းဆုံးဖြစ်ပြီးတော့အကျဉ်းအဆုံးဖြစ်မှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်ကသူဘယ်နိုင်ငံကရေးလာလဲလို့တော့ရေးမထားပါအောင်เนาะဒါပေမဲ့ကျမတို့ VOA ကနေပြီးတော့ mobile phone နဲ့နားထောင်မယ်ဆိုရင်ကဘာပေါ်ကဘယ်နေရာပဲဖြစ်ဖြစ် internet ရတဲ့ mobile phone တွေကနေနားဆင်လို့ရအောင်လို့ကျမတို့လုပ်ပေးထားပါတယ် VOA ရဲ့ mobile application ကို download လုပ်ရုံပါပဲရှင် application တွေရှာကြည့်နိုင်တဲ့နေရာမှာ VOA လို့ရိုက်ထည့်လိုက်ပြီးတော့ VOA ဆိုတဲ့ကျမတို့ရုံးတစိမ့်လေးကိုတွေ့ရင် download လုပ်ဖို့လုပ်လိုက်ပါအဲ့ဒီအခါမှာသူကဘယ်ဘာသာစကားနဲ့များ download လုပ်ချင်ပါသလဲလို့ဆိုပြီးတော့ test စင်မေးလာတာတွေ့ရပါမယ်ကျမတို့ VOA ဌာနချုပ်ကနေပြီးတော့ဘာသာစကားပေါင်းမျိုးစုံနဲ့အတန်လွှင့်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာဆိုတဲ့နေရာကိုတွေ့အောင်ရှာပြီးမြန်မာလို့လည်းရေးထားပါတယ်နော်ဟိုမြန်မာလို့လည်းရေးထားပါတယ်မြန်မာကိုတွေ့ရင်အဲ့ဒီနေရာလေးကိုရွေးလိုက်ပြီးတော့ download လုပ်ချလိုက်ပါအဲ့ဒါဆိုကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတင်ပေးထားပါတယ်စမ်းသပ်ကြည့်ပါအောင်နော်အစီအမပြေရင်ကျမတို့စီကိုပြန်ပြောနိုင်ပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်စီစဉ်တွေကိုနားဆင်ပြီးဆာရေးလာကြတဲ့သောရရှင်တွေထဲမှာတော့ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါအဲ့ဒီကစာတစ်စောင်ကိုအခုဆက်ပြီးတော့ပြောပြပေးသွားချင်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့ရတဲ့မညီမျှခြင်းတွေဆိုပြီးတော့ရန်ကုန်မြို့မှာနေ့စဉ်မြင်တွေ့နေရတဲ့မညီမျှခြင်းလေးတွေကိုရေးသားပေးပို့လိုက်ပါတယ်ဆိုတဲ့သောရရှင်ကတော့ကောင်းမြတ်ဆိုတဲ့သောရရှင်ပါ
ရန်ကုန်မြို့ကြီးဟာတစ်လွင်တဲ့ကားကောင်းတွေများတဲ့များလို့နေပါတယ်။တစ်ချိန်တည်းမှာပဲဘတ်ကားတွေကလည်းရှိနေသေးပြေးဆွဲနေသေးပင်ဖြစ်ပါတယ်။ချမ်းသာတဲ့အတိုင်းဝိုင်းကကားကောင်းတွေဘယ်လိုပဲစီးနိုင်ပါစေ။ရန်ကုန်မြို့ရဲ့လူနေမှုအဆင့်အတန်းတွေဘလောက်ပဲပြောင်းလဲနေပါစေ။ဘလောက်ပဲခင်မိလာပါစေ။အခုအချိန်ထိတော့ရန်ကုန်မှာစိုက်ကားဆိုတာပျောက်ကွယ်သွားတယ်ရေလို့မဆိုနိုင်သေးပါဘူး။အခုအချိန်ထိစိုက်ကားနဲ့မှထမင်းစားရတဲ့မိသားစုတွေလည်းရှိနေသေးဖြစ်ပါတယ်။ခုနဒီနာသွားရင်တက္ကစီလေးနဲ့မှဆိုတဲ့သူတွေရှိသလိုချက်ပါတယ်ဆိုတဲ့ဘတ်စကားကိုမှစီးရတဲ့သူအချိန်မမလာတတ်တဲ့မျိုးဘက်ယထာကိုအာဂိုဒကြီးနဲ့စောင့်ပြီးစီးနေရတဲ့သူတွေလည်းရိုက်တယ်လို့တော့မကုန်နိုင်အောင်အများပြားရှိနေစေဖြစ်ပါတယ်။အဲဒီလိုလူဒန်းစားမညီမျှမှုတွေနဲ့သူခွင့်ရေးတွေကလည်းညီသူညီမျှရကြတာမရှိပါဘူး။ကျောင်းတရမှာလည်းနောက်ဆုံးပေါ်ကားကိုကိုယ်တိုင်မောင်းပြီးကျောင်းသွားတဲ့သူတွေညဘက်အချိန်မတော်ကြီးအိဇောဒန်ကျဲကြီးနဲ့အချင်းချင်းကားပြိုင်မောင်းကြတဲ့လူငယ်လေးတွေကိုလည်းမကြကနာစူးစူးတွေ့ရတာပါလေ။အဲ့ဒီလူငယ်တွေဟာတခါတရံမှာညဘက်တွင်သာမဟုတ်ဘဲနေ့ဘက်မှာလည်းကားကိုမစင်မချင်းမောင်းတာတွေလည်းတွေ့ရပါလေ။ပိုက်ဆံရှိလို့ငွေကြေးတတ်နိုင်လို့နောက်ဆုံးပေါ်ကားကလေးပြိုင်ကားလာလာလေးတွေကိုမိဘတွေအနေနဲ့ဝယ်ပေးကြတာအထူးဆန်းတော်မဟုတ်ပေမဲ့အဲ့ဒီလိုလူငယ်လေးတွေဟာဘသူ့ကိုမှလူမထင်သလိုစိတ်ကြိုက်မောင်းလှုပ်ချင်သလိုလုပ်နေကြတာတွေကိုမိဘတွေကစိတ်ချလက်ချနဲ့ဒီတိုင်းလွတ်မထားသင့်သလိုကျွမ်းကျင်မှုရှိမရှိကိုသေချာစီစစ်ပြီးမှထိမ့်သိမ့်ပေးနိုင်တဲ့သူတွေကိုပါတပါးလေးထည့်ပေးလိုက်တင်ပါလေ။တက်ဆိုင်ရာကလည်းအသက်မပြည့်သေးတဲ့ကလေးတွေအုတ်ထိမ့်သူမပါပဲကားကိုတူးတဲ့ကိုယ်တိုင်မောင်းနာတွေကိုဒီအတိုင်းကြည့်မနေသင့်ဘူးလို့အကြံပြုလိုပါတယ်။ဒီလိုကလေးတွေရဲ့မိဘတွေဟာပိုင်ဆိုင်မှုတွေများများရှိတဲ့သူတွေဖြစ်တဲ့အတွက်သူတို့ရဲ့အသိမိတ်ဆွေတွေထဲမှာလည်းပိုက်ဆံရှိသူတွေဒါမှမဟုတ်အာဏာရှိသူတွေပဲဖြစ်နေကြမှာပါ။တကယ်လို့များကလေးတွေကကားကိုကြောင်ကြံ့ချင်းချင်းမမောင်းတတ်သေးတဲ့အတွက်ရှင်မတော်တဆမှုဆိုတာဖြစ်လာခဲ့ရင်မောင်းသူဘက်ကရှင်းနိုင်တော့မှတစ်ဖက်ကထိခိုက်ရမယ့်သူတွေအတွက်လည်းဆုံးရှုံးနေတာမျိုးကကြီးစင်နိုင်ပါတယ်မရနိုင်တဲ့ခွင့်ရေးကိုအညီအမျှပေးဖို့မတောင်းဆိုချင်ပါဘူးမိမိတဲ့နိုင်ကြသူညှို့နှံသူတွေကိုငင်းညာတက်စီဖို့နဲ့သူတို့လေးတွေရဲ့ဘဝတွေကိုစာနာတက်စီဖို့အတွက်ဆန္ဒပြုရေးသားလိုက်ခြင်းသာဖြစ်ပါတယ်ခင်ဗျာ
သားသမီးတွေကိုကားတစ်စင်းနဲ့လမ်းမပေါ်မှာဗယံမတာလွတ်မထားပါနဲ့ဆိုပြီးတော့ဒီတော်ရရှင်စာရှိကြီးရေးပြီးတော့အကြံပြုလာတာပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့အနောက်တိုင်းဒီလေးတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင်အေဂီအဇလီယာက Charlie XCX နဲ့ပူရဲပြီးတော့တီးဆိုထားတဲ့ Fancy ဆိုတဲ့သင်းလေးကိုတော်ရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
First things first, I'm the realest.
Realest.
Drop this and let the whole world feel it.
Let them feel it.
And I'm still in the murder business. I can hold you down like I'm giving lessons in physics.
Right, right. right.
You should want a bad bitch like this.
Huh?
Drop it low and pick it up just like this.
Yeah.
Cup of Ace, cup of Goose, cup of Chris. I heal something worth a half a ticket on my wrist.
Back. On my wrist.
Taking all the liquor straight. Never chase that.
Never.
Stop like we bring an 88 back.
What?
Bring the hooks in where the bass at. Champagne spilling, you should taste that.
Do that. that. Put that paper over all, I thought you knew that. Knew that I'd be the IGGY, put my name in bold. I've been working, I'm up in here with some change to throw.
I'm so fancy. You already know I'm in the fast lane. From LA to Tokyo, I'm so fancy. Can't you taste this gold? Remember my name. Got to blow, oh, oh. Trash the hotel. Let's get drunk on the minibar. Make the phone call. Feel so good getting what I want. Yeah, keep on turning it up. Chandelier swinging, we don't give a fuck. Film star, yeah, I'm deluxe. Classic expensive, you don't get to touch. Ow!
Fancy suit at the tingle. Iggy Azalea တည်ဆူထားတာဖြစ်ပါတယ်။သရရှင်နဲ့အချင်းချင်းမြတ်တာဒေးလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာတချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့အချိန်ရသလောက်သရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားချင်ပါတယ်။ပထမအဦးဆုံးရန်ကုန်ကသရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။ဒေသခံတွေကိုရောင်းတော့ဈေးကတစ်မျိုးနိုင်ငံသားအဲလန်ညွန်တွေကိုတော့တစ်နေ့တစ်မျိုးဈေးတွေပြောပြီးတော့အစမတန်ဈေးတင်ရောင်းနေတာရှက်ဖို့ကောင်းပါတယ်ဆိုပြီးတော့အမြင်မတော်တဲ့ထိုင်းအဲလန်ညွန်ဆိုတဲ့သရရှင်တဦးစာရေးပြီးတော့ပြောလာတာဖြစ်ပါတယ်
။ဆက်ဆံရေးဆိုတာနိုင်ငံရဲ့ဂုဏ်သိက္ခာပါ။ဒါပေမဲ့စုလေဖရမြောက်ဖက်မုတ်ကပန်းဆိုင်ကသိက္ခာမဲ့စေပါတယ်ဗျာ။ထိုင်းအဲတွေဖရပန်းလူချင်းလို့ဝယ်တော့အစမတန်ဈေးနှုန်းနဲ့ဂိုင်းပြီးဈေးနှုန်းကရောင်းတဲ့သူပြောင်းလိုက်ရင်အလိုလိုပြောင်းသွားပါတယ်။ဟိုတရက်ကဝယ်တဲ့ဈေးနဲ့ဆိုထောင်ကနန်းကွာဟနေလို့ဈေးကွာနေသလားလို့ပဲညှိလိုက်တော့မချေမငံပြန်ပြောပါရယ်တကယ်တော့နိုင်ငံရဲ့ဂုံဆိုတာဖျားပန်းဈေးတွေကအစမြင့်တင်ဖို့လိုအပ်တယ်လို့ထင်မိပါကြောင်း VOA ကနေတဆင့်ပြောကြားပေးစီလိုပါရယ်ခင်ဗျာ
โอเคဒီ Thai Airline ညွန်ကသူအမြင်မတော်တဲ့ကိစ္စတစ်ခုကို VOA ကတဆင့်အားလုံးသိအောင်လို့ပြောလိုက်ပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်အခက်အခဲတွေကမြန်မာနိုင်ငံထဲမှာနေမကပဲနဲ့ဒီနိုင်ငံသားကိုတွားပြီးတော့အလုပ်လုပ်နေတဲ့သူတွေမှာပါအခက်အခဲတွေကြုံတွေ့နေရတာကိုသက်ဆိုင်ရာသိစေချင်လို့ပါဆိုပြီးတော့ VOA ကတဆင်စာရေးပြီးတော့ပြောလာတဲ့သောရရှင်တယောက်ကတော့ကိုရီးယားရောက်ပြည်သူများဆိုပြီးတော့စာရေးထားတဲ့သောရရှင်ပဲဖြစ်ပါတယ်ကိုရီးယားရောက်မြန်မာတွေရဲ့အခက်အခဲကိုသမရာကြီးသိစေရန်ဆိုပြီးတော့ရေးလာတဲ့ဒီကိုရီးယားရောက်မြန်မာပြည်သူများဆိုတဲ့သောရရှင်ရဲ့စာမှာဘလို့အခက်အခဲတွေနဲ့များကြုံနေရလဲဆိုတာကိုကြည့်ကြရအောင်ပါ
ကျွန်တော်တို့ကိုရီးယားရောက်မြန်မာလူမျိုးတွေကအခက်အခဲမျိုးစုံနဲ့ကြုံတွေ့နေရပါတယ်ဒီအခက်အခဲတွေကိုသမရာကြီးတကယ်မသိလို့လားကျွန်တော်တို့နောက်ထပ်လာမယ့်လူသားလောင်းတွေကိုငွေချက်15သိန်းနဲ့မြေကရင်15သိန်းနဲ့ကိုပေးဆောင်ရမယ်လို့ပြောနေတာပါလားကျွန်တော်တို့လူသားတွေပတ်စံမရှိလို့သူတစ်ပါးနိုင်ငံကိုဆင်းရဲဒုက္ခခံပြီးအလုလာလုဖို့ဒီလောက်ငွေတွေပေးနိုင်မှအလုလာလုရမယ်ဆိုတဲ့သဘောတက်ရောက်နေပါတယ်ကျွန်တော်တို့ပြည်သူတွေကပတ်စံမရှိလို့တိုင်းတစ်ပါးကိုအလုလာလုကြတာပါဒီပတ်စံကိုဘယ်လိုလုပ်ပေးရမလဲပြီးတော့ပတ်စံမရှိတဲ့သူကသူများစီပတ်စံချေးပြီးမှသွားရမယ်ဆိုရင်တော့ဖို့ကိုချေးတို့မွေးတယ်လို့ဖြစ်မနေဘူးလားခင်ဗျာနေ့တစ်နေ့နေမှာပေါ့ဒါကိုသမရာကြီးသိစေချင်ပါတယ
်ကိုရီးယားရောက်မြန်မာပြည်သူများဆိုတဲ့သောရရှင်ကပတ်ဆက်မရှိလို့နိုင်ငံသားမှာအလုပ်သွားလုပ်ပါတယ်ဆိုမှတော့နိုင်ငံသားမှာအလုပ်လုပ်ခွင့်ရဖို့ပတ်ဆက်အများကြီးဘလို့ပေးနိုင်မှာလဲတဲ့သမရာကြီးကိုဥတီပြီးတော့မေးခွန်းထုတ်လာပါတယ်ထုတ်လွှင့်တင်ဆက်ပေးနေတဲ့ရေဒီယိုအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေအင်တာနက်အစာမျက်နှာမှာရေးသားတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းကြတဲ့ဆွေးနော် VOE ကိုစာရေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ရှင်။ကျမတို့ရဲ့ VOE မြန်မာပိုင်းလိပ်စာအတစ်ကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့မြန်မာနိုင်ငံဖြစ်ပါတယ်။သွားရရှင်နေချင်းချင်းမြစ်တာဒေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်လေဒီလိပ်စာကိုအချိန်မရွေးစာရေးနိုင်ပါရဲ့နော်သရရှင်ရဲ့တုံ့ပြန်အကြံပေးတာတွေကို VOE ကဝမ်းမြောက်ဝမ်းသာကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းလာတဲ့သရရှင်တွေအတွက်အချိန်ရောက်လာပါပြီညီမ၄ယောက်ကသူတို့ရဲ့အကိုကြီးတယောက်ကိုစောင့်မျှော်နေပါတယ်ဆိုပြီးတော့စာရေးပြီးတော့ဒေတောင်းလာတဲ့သရရှင်ကထိုင်းနိုင်ငံချင်းမိုင်မြို့ကမတ်တူဖြစ်ပါတယ်
VOA မင်္ဂလာပေါင်းနဲ့ပြည့်စုံပါစေ။ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာကြပါစေ။ကျမကတော့ရှမ်းပြည်နယ်တောင်ပိုင်းလင်းခေမြို့ဇာတိဖြစ်ပါတယ်။အခုလက်ရှိထိုင်းနိုင်ငံချင်းမိုင်မြို့မှာနေပါတယ်။ညီမ၄ယောက်ထဲမှာကျမရဲ့နာမည်ကမတ်တူပါရှင်။ကျမမှာမိသားစု9ယောက်ရှိပါတယ်။အကိုကြီး1ယောက်ပါပါတယ်။အကိုကြီးကအိမ်ကိုပြန်မလာတာနှစ်ပေါင်း30တောင်ကျော်သွားပါပြီ။အိမ်ကနေထွက်ပြီးတော့လင်းခေမြို့စစ်တပ်ထဲကိုဝင်သွားပါတယ်။သူ့ရဲ့ကိုယ်ပိုင်နာမည်ကတော့9955ဖြစ်ပြီးတော့အဖေနာမည်ကဦးတင်လှိုင်းအမေနာမည်ကဒေါ်နှန်းငွေဖြစ်ပါတယ်အကိုရဲ့နာမည်ကကိုနေဝင်းလို့ခေါ်ပါတယ်အကိုကြီးစစ်တပ်နှန်းဆင်းပြီးတော့ကချင်ပြည်နယ်မိုးကောင်းမြို့ကိုတာဝန်ကျသွားပါတယ် အကိုကြီးတာဝန်ကြွသွားပြီးတဲ့အချိန်ကလေးကနေစပြီးတော့အခုချိန်ထိအဆက်အသွယ်မရခဲ့တာကြောင့်ရှိခဲ့ရင်လည်းအိမ်ကိုပြန်လာခဲ့ဖို့ VOA ကနေတဆင်ပြောကြားပြီးတော့မျိုးကြီးရဲ့ဒီရဆောင်နေသူဆိုတဲ့သချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါအောင်လို့မက်ဂျီလိုက်မက်ဖြူမတူမအေးနှန်းတို့ကျမတို့ညီမလေးယောက်ကတောင်းဆိုလိုက်ပါတယ်ရှင်
။ကျမကမတူပါဝင်ညီမလေးယောက်ကသူတို့အကိုကြီးစီကအဆက်အသွယ်မရလို့စိတ်ပူနေပါတယ်ဆိုပြီးတော့ VOA ကနေပြီးတော့သချင်းတောင်းလာတာဖြစ်ပါတယ်။ဒီတော့ဒီတစ်ပတ်ဒီမျိုးကြီးတည်ဆူထားတဲ့သူတို့တောင်းတဲ့သချင်းလေးဒီကစောင့်နေသူဆိုတဲ့သချင်းနဲ့ဖြောပြပေးကြပါတယ်ရှင်။ဒေတောင်းနဲ့သောရရှင်တွေရော VOA ရဲ့တေးချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။
ไอ้เปียนเจ็งกูเราไม่ตีรอดูอย่าลามเอซูเราไม่ตีรอดูดีกะซ่องนี่ดูโอ้ซ่องนี่ดูโอ้ดีเนียวนวยเปี่ยวซ่องยินอะตุขอลามเอซิ่งลานโนมีดีกะซ่องนี่ดูโอ้ซ่องนี่ดูโอ้แล้วซ่องปะกูเหมี่ยวกิเลไม่ยอมBello pio nelle hey ya you jim ho in chica vale ngagole a pio pia o le nam nelle nga sao ni ze hey 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 ya dei ora mtiro du a pia la me so ra mtiro du di nga sao ni du
မျိုးကြီးတည်ဆူထားတဲ့ဒီကစောင့်နေသူဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွှာတွေကိုတင်းင်းတွေနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်ဖြစ်တဲ့တက်ကြီးစကားကိုတင်ဆက်ပေးပါမယ်ဒီအပတ်မှာတော့ဆရာမောင်စွမ်းကြီးပြောပြတဲ့ဗမာပြည်ကပါတီတွေအကြောင်းနားဆင်ရမှာပါ
ကမြဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ပါတီတွေအကြောင်းဖြစ်ပါတယ်ကျွန်တော်တို့ငယ်စဉ်တုန်းကတချင်းတပုတ်ကြားဘူးတယ်ဗမာပြည်မှာပါတီတွေကများတရှိခံနိုင်ပါမလားသာဖြင့်ဖြစ်ပါတယ်ခုနှစ်အပိုင်းခြားအတိကြတော့မမှတ်မိတော့ပါဘူးပြည်သူလူထုကပါတီအဖွဲ့အစည်းတွေများလာကိုတပြင်းချတဲ့အတန်းလို့ထင်ပါတယ်ရှစ်လေးလုံးရဲတော်ပုံကြီးပြီးတော့တပါတီအာဏာရှင်စနစ်ပြတ်သုံးပြီးပါတီဆောင်ရွေးကောက်ပွဲကြီးလုပ်ခွင့်ရပြီဆိုတော့လေတာလို့ကြီးကြိုးကြတယ်လို့ပါပဲပါတီတွေပေါ်လာလိုက်တာ200တောင်ကျော်ခဲ့တယ်ဆိုလားဒါကတော့ဒီမိုကရေစီလမ်းပွင့်သွားပြီဆိုပြီးတက်တက်ကြွကြဖြစ်လာတဲ့လက္ခဏာတရားပါပဲခုခါ2015မှာရွေးကောက်ပွဲကြီးတစ်ခုဖြစ်တော့မယ်လို့ပြင်ဆင်ရတဲ့အခါမှာလေနိုင်ငံရေးပါတီအဖွဲ့အစည်းတွေ60ကျော်လောက်ရှိတယ်လို့ကြားသိရပါတယ်ဒီတစ်ခါဘာဖြစ်လို့ပါတီတွေတလောက်များတယ်လဲလို့စဉ်းစားကြည့်မိတယ်။ကျွန်တော်အဖြေကတော့လူတိုင်းအတွက်ဟုတ်ချင်မှလည်းဟုတ်မှာပေါ့။တခုတည်ကြတာကတော့ခေါင်းဆောင်လှုပ်ချင်တဲ့လူပိုလှုပ်ချင်တဲ့လူတွေများနေလို့ပဲလို့အောက်မေ့ဆင်ခြင်မိပါတယ်ခင်ဗျာ။မကြရင်လည်းဒီခါမှာဩပိုချုပ်တွေအပေါ်အလုံးပွေလို့ဂျိုးရှုပ်နေရတဲ့အဲနောက်ထပ်ပါခြင်းတွေကလည်းတည်များလာရဲ့လို့ အဲညာလေကောင်းလေလို့တွေးမိတဲ့လူလည်းရှိမှာပေါ့လေကျွန်တော်စိုးရိမ်တာကမဲကြီးပြန့်ကျဲကုန်မှာဆိုတာပါခုလိုပါတီတွေများတာကနိုင်ငံရေးတတန်နုနယ်ပြီးမရင်ကျက်နိုင်လို့ဖြစ်တတ်တဲ့လက္ခဏာတစ်ခုပါပဲလို့ကျွန်မိပါတယ်ဒီမိုကရေစီအသားကျတဲ့နိုင်ငံတွေမှာတော့အဖွဲ့အစည်းနှစ်ဖွဲ့သုံးဖွဲ့ပဲရှိပါတော့တယ်အမေရိကန်ပြည်ထောင်စုမှာဆိုရင် Republican Party နဲ့ Democratic Party နှစ်ဖွဲ့ပဲအားကောင်းပေါင်းတာရှိပါတယ်ခုအနာရနေတဲ့ဒီမိုကရက်တစ်ပါတီကအလုံးသမားစီသာတကားတွေပြောလို့ကွန်မြူနီဝါဒပဲရိမ့်မလို့လို့ပြောကြပေမဲ့တကယ်တော့အရင်ရှင်ပါတီကြီးနှစ်ခုပါပဲမကြိုက်လို့မင်းနဲ့ဖြုတ်ချရင်လည်းခံရမှာပါပဲခုတမတဥပမာကလူမဲဆိုတော့စီသာများတဲ့လူမဲတွေကသဘောကျနေကြမှာပါပဲဗမာပြည်အတွက်ကျွန်တော်ညာမိသလောက်ပြောရရင်တော့ကျွန်တော်တို့ပြည်သူလူထုဘက်ကယက်တီတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အခိုင်အမာရှိနေပါတယ်ခေါင်းဆောင်နေတာကဒေါအောင်ဆန်းစုကြည်ပါဗိုလ်ချုပ်တင်ဦးလို့လို့ပမာတမရှိအရင်းသားဗိုလ်ချုပ်လို့ပုဂ္ဂိုလ်ကြီးတွေဥမိုသူဥတာဘန်းတို့ဦးချိုင်းတို့စတဲ့တိုင်းနေတဲ့လောကကပုဂ္ဂိုလ်ကြီးရှိနေရှိရတဲ့ဆောက်ရှင်ဝိညာဉ်ရဲ့ရှိကြပါတယ်ဒေါအောင်ဆန်းစုကြည်ဆိုတာကကမ္ဘာခေါင်းဆောင်တွေနဲ့တင်းတင်းတယ်တယ်ရင်ပေါင်းတန်းနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အပြင်ကမ္ဘာဉာဏ်ရင်းတို့ပဲဆုရှင်ဖြစ်နေလေကမ္ဘာလည်းမှာအာရှလည်းမှာတင့်နေတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်သူမှာလူပုဂ္ဂိုလ်တဦးအနေနဲ့အားနဲ့ချက်ချင်းချင်းတိတယ်လို့ရှိမှာပါပဲဒါပေမဲ့ဗမာပြည်မှာတစ်ခေတ်တစ်ယောက်ညတောင်ရာခဲရရှိလာတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ်ဒီလိုထိတ်တန့်ခေါင်းဆောင်နဲ့အင်အားကြီးပါတီကြီးတရားရှိနေပြီဖြစ်တဲ့အတွက်မဲကြီးပြန်ကျဲအောင်ဖြစ်နေစရာမလိုဘူးလို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာကိုပြောလိုက်တာပါဒီမိုကရေစီဆိုပြီးများတယ်လေမကောင်းတာတွေရှိတာကိုကောင်းတယ်ဆိုတာလည်းအများကြီးမရှိပါဘူးမတူတာတွေတော့ညီနေရမှာဖြစ်ပါတယ်ပုဂ္ဂိုလ်ရေးမဟုတ်ရင်မညီနိုင်စရာမညီနိုင်စရာမရှိဘူးလို့ထင်ပါတယ်ခင်ဗျာကျွန်တော်မသွားယူပ
ါဆရာမောင်စွမ်းကြီးပြောပြပေးသွားတာပါ BOA ရဲ့တနင်္ဂနွေညချမ်းစီစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့ပါပါVOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်ကိုအစီအစဉ်ပြီးပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ 25-32 တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါ VOA ရဲ့တောက်ကြနေတိခံပါခင်ဗျာတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွဲမှာသတင်းချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးပါမယ်
အရှေ့လေပိုင်းကဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ဒေသစံတော်ချိန်နေ့လည်း2နာရီကစပြီးတော့24နာရီကြာထပ်ပြီးတော့အပြည့်ခတ်ရက်စဲထားဖို့သဘောတူမယ်လို့ဟာမားစစ်သွေးကြောအဖွဲ့တွေကပြောပါတယ်။အစ္စရေးလ်ဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့အကြောင်းမပြန်သေးပါဘူး။ပါလက်စတိုင်းဘက်ကဒုံးကျည်တွေပြစ်ခတ်ခဲ့တာကြောင့်အစ္စရေးလ်ဘက်ကလည်းတိုက်ခိုက်မှုတွေပြန်ပြီးတော့လှုပ်ဆောင်လိုက်ပြီးတော့မကြာခင်မှာပဲဟာမားစ်ကဒီလိုမျိုးနောက်ထပ်အပြည့်ခတ်ရက်ဖို့ကြေညာချက်ထုတ်ပြန်သွားတာဖြစ်ပါတယ်။လေပြားနိုင်ငံအရှေ့ပိုင်းကဘန်ဂါဇီမြို့မှာစနေနေ့တနင်္ဂနွေနေ့ကအစိုးရတပ်ဖွဲ့တွေနဲ့လက်နက်ကိုင်အစ္စလာမ်ဆွေသွေးကြွတွေအကြားတိုက်ပွဲတွေဖြစ်ပွားပြီးလူ38ဦးမကသေဆုံးသွားရပါတယ်။ထရီပိုလီမြို့တော်မှာလည်းမတည့်ကြတဲ့ပြည်သူစစ်တပ်ဖွဲ့တွေကြောင့်မှတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့လေဆိပ်နားနေတဲ့အိမ်ဒုံးကျည်ထိမှန်ပြီးအီဂျစ်နယ်ဘွား23ဦးသေဆုံးသွားရတယ်လို့အီဂျစ်အစိုးရကပြောပါတယ်။မြန်မာနိုင်ငံကမွတ်စလင်ဒုက္ခသည်ထောင်ပေါင်းများစွာနေထိုင်တဲ့စခန်းတွေဟာအခြေအနေအရမ်းဆိုးနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကပြောသွားခဲ့ပါတယ်မြန်မာနိုင်ငံကို10ရက်ကြာလာရောက်တဲ့သူ့ရဲ့ခီးစဉ်အဆုံးမှာမစ်ယန်ဟီလီသတင်းတောက်တွေကိုအခုလိုပြောကြားသွားတာဖြစ်ပါတယ်တောင်မြောက်ကိုရီးယားနှစ်နိုင်ငံယာယီစစ်ပညာရေးလက်မှတ်ထိုးခဲ့ကြတဲ့62နှစ်ပြည့်အခမ်းအနားတွေကိုနှစ်နိုင်ငံဆက်မဲ့ဆုံးဖြစ်တဲ့ပါမွန်ဂျွန်းမှာဒီကနေ့ပဲအကျဉ်းယုံကျင်းပခဲ့ကြပါတယ်ရှင်
တရင်ချင်းကျုပ်ကိုမဲအေးတန်နာကျော်ကချိန်ညာပေးခဲ့တာဖြစ်ပါတယ်အစီအစဉ်ထုတ်လို့ရေးမှုကမက်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကဂျိုးဇက်စမီကိုဗစ်ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်တာရှင်နဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ငိမ့်ချမ်းပါ
This program has come to you from the Voice of America, Washington.